မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American အသံရဲ့2023ခုနှစ်နိုဝင်ဘာလ16ရက်ခြေစာရင်းညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ American နိုင်ငံ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32အပြင် VOA ရဲ့ Facebook website နဲ့ YouTube ကနေလည်းထုတ်လွှင့်ခြင်းအတွင်းတစ်ချိန်တည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မှုအဖြစ်ကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆုမြတ်မမဂါဇာမြို့မှာရှိတဲ့ရှီဖာဆေးရုံမှာအစ္စရေးစစ်တပ်တွေဒီကနေ့လည်းဝင်ရောက်စီးနင်းပြီးတော့ရှာဖွေနေပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီတို့ဗုဒ္ဓဟူးနေ့တုန်းကတွေ့ဆုံပြီးတော့ဒီနှစ်နိုင်ငံကြားမှာစည်ရေးအရာဒီဆက်ဆံရေးတွေလမ်းကြောင်းပြန်ဖွင့်ဖို့အပါအဝင်သဘောတူညီမှုတချို့ရရှိခဲ့ပါတယ်နိုင်ငံဝန်ထမ်းတက္ကသိုလ်တက်ရောက်ထားပြီးသားဝန်ထမ်းတွေနဲ့ဆင့်မှုတန်းဟောင်းတွေကိုတက်ခွဲနှစ်ဖွဲ့ထည့်ပြီးတော့အရေးပေါ်ကူညီကယ်ဆယ်ရေးလုပ်ငန်းတွေပုံမှန်ရုပ်လုပ်ငန်းတွေကိုခွဲလုပ်ကြဖို့အတွက်အနေပြည်တော်ကညွှန်ကြားထားပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြီးညာပေးပါမယ်ရှင
်ကျေးဇူးပါမဆုမြတ်မွေးအခုလိုသတင်းတွေပြီးမှတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်ထဲမှာဆိုရင်ရှမ်းမြောက်မှာရှိတဲ့ကိုကန့်ကလောက်ကန်ကိုသိမ့်ပိုက်ဖို့ MNDA ကိုကန့်အဖွဲ့ပြင်ဆင်နေတာမှာMNDA ပြောခွင့်ရကလည်းကြီးညာချက်ထဲမှာပါတဲ့အတိုင်းတပ်ဖွဲ့တွေအားလုံးကိုအသင့်ပြင်ခိုင်းထားပြီးလို့ပြောခဲ့ပါတယ်။နောက်ကြားပြည်နယ်လွိုက်ကော်ဘက်မှာတော့မြို့သိမ်းတိုက်ပွဲကဆက်ပြီးတော့ပြင်းထန်နေပါတယ်။တစ်ချိန်တည်းမှာရခိုင်ဘက်မှာလည်းစစ်ကောင်စီစခန်းတချို့ထပ်မံသိမ်းပိုက်နိုင်ကြောင်းအေကဒီနေ့ပဲကြီးညာလိုက်ပါတယ်။အခုလိုသတင်းစွာတွေအပြီးမှာတော့ကြသရင်းညပတ်စင်ကဏ္ဍတွေဖြစ်တဲ့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်နောက်ကျမ်းမာရေးနဲ့တိုင်းသတင်းလွှာကဏ္ဍတွေကိုစက်တိုက်နှဆင်ကြည့်ရှုရဖို့ရှိပါတယ်ဒီစီဇန်တွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ပဲပြောပြပေးမှာဖြစ်ပါတယ်ဒါပေမဲ့စပိုင်းဆိုင်ရာချုပ်ရဲမှုရှိတာကြောင့်အပန်တချို့မထွက်လာတာကိုတော့သိခံနှဆင်ပေးကြဖို့တောင်းပန်ပါတယ်ခင်ဗျာ
ဂါဇာကမ်းမြောင်ဒေသထဲမှာရှိတဲ့ဂါဇာမြို့ကဒီရှီဖာဆေးရုံထဲမှာဟာမတ်စစ်သွေးကြွအဖွဲ့ရဲ့မြေအောက်လှိုင်းကိုရင်းနဲ့လက်နက်တွေကိုအစ္စရေးတပ်တွေဒီကနေ့လဲဆက်လက်ပြီးတော့ရှာဖွေနေပါတယ်။ထောက်လိုက်ရေးသတင်းတွေအရဒီအကြမ်းဖက်အဖွဲ့အသုံးပြုနေတဲ့ရှီဖာဆေးရုံထဲမှာအစ္စရေးစစ်တပ်ကစစ်ဆင်ရေးကိုပုံထုံးနေတဲ့ကစတင်ခဲ့ပြီးတော့ရှာဖွေတဲ့စစ်ဆင်ရေးကိုဒီကနေ့တိုးမြင့်လုပ်နေတယ်လို့အစ္စရေးစစ်တပ်ပြောခွင့်ရကပြောပါတယ်။မနေ့တော့ကစစ်ဆင်ရေးအတွင်းမှာရှာဖွေတွေ့ရှိတယ်လို့ဆိုရက်လက်နက်နဲ့ခဲယက်မီးကျောက်တွေကိုလည်းအစ္စရေးစစ်တပ်ကဗီဒီယိုထုတ်ပြန်ပါတယ်။အမေရိကန်အစိုးရကအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့ဟာမတ်စ်အဖွဲ့ကရှီဖာဆေးရုံကိုကုကဲရေးစင်တာလို့အသုံးပြုနေတာဟာစစ်ရာဇဝဲမှုကျူးလွန်တာဖြစ်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောကြားခဲ့ပါတယ်။ဟာမတ်စ်အဖွဲ့ရောဆေးရုံတာဝန်ရှိသူတွေကပါဆေးရုံကိုစစ်ရေးအတွက်အသုံးချနေတယ်လို့ပြောနေတာမဟုတ်ဘူးလို့ပယ်ချခဲ့ကြပါတယ်။ဆေးရုံတဲကိုဝင်ရောက်စီးနှင်းရှာဖွေတာဟာလုံးဝလက်ခံနိုင်စရာအကြောင်းမရှိဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲကပြောပါတယ်။ဟာမတ်စ်သွေးကြွတွေဖမ်းဆီးထားတဲ့တစားကံတွေအားလုံးကိုပြန်လွှတ်ပေးဖို့နဲ့လူသားချင်းစာနာမှုနဲ့တိုက်ခိုက်မှုတွေကိုအရေးပေါ်ရပ်ဆိုင်းထားဖို့တောင်းဆိုတဲ့လုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုဗုဒ္ဓဟူးနေ့တုန်းကချမှတ်ခဲ့ပါတယ်။အဲဒီဆုံးဖြတ်ချက်ကိုအမေရိကန်၊ဗြိတိန်နဲ့ရုရှားတို့ကမဲမပေးပဲနေခဲ့ကြပါတယ်။အောက်တိုဘာ9ရက်တုန်းကအစ္စရေးမျိုးတွေမှာ1400ထက်မနည်းတေချေအောင်လို့ဟာမတ်စ်သွေးကြွတွေတိုက်ခိုက်ခဲ့မှုကိုဆုံးဖြတ်ချက်မူကြမ်းထဲမှာထည့်သွင်းဖော်ပြထားခြင်းမရှိတဲ့အတွက်မဲမပေးပဲကြားနေတာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်ဒါ သောမတ်စ်ဂရင်းဖီးလ်ကပြောကြားခဲ့ပါတယ်ရှင်
။လေဘနွန်အခြေစိုက်ဟက်စ်ဘိုလာအကြမ်းဖက်အဖွဲ့ကိုထောက်ပံ့တယ်လို့သံသယရှိတဲ့အဖွဲ့ကိုဂျာမနီကဖန်ဆီးလိုက်ပါပြီ။အီရန်နိုင်ငံရဲ့အတွေးခေါ်ဝါဒဖြန့်တာအပါအဝင်ဒီဟက်စ်ဘိုလာအဖွဲ့လှုပ်ရှားမှုကိုထောက်ပံ့ပေးနေတယ်ဆိုတဲ့သံသယနဲ့ဟန်ဖတ်မြို့အခြေစိုက်အစ္စလာမစ်စင်တာနဲ့ဆက်နွယ်နေတဲ့54နေရာကိုဂျာမန်ရဲကမနေ့ဗော်ဒူနေကဝင်စီးခဲ့တယ်လို့ဒီနေ့ပြောလိုက်တာပါဒီနိုင်ငံအနှံ့ကအစ္စလာမစ်စင်တာဟန်ဖတ်ဆက်သွယ်နေရာတွေကိုဂျာမန်ပြည်တွင်းထောက်လှမ်အဖွဲ့တွေကကာလအတန်ကြာစောင့်ကြည့်ခဲ့တာလို့လည်းဂျာမန်ပြည်ထောင်စုဝန်ကြီးဌာနကရှင်းပြပါတယ်ဒီစင်တာဟာအီရန်နိုင်ငံရေးအုပ်ချုပ်ရေးတော်လှန်ရေးအခြေခံသဘောတရားတွေကိုပြန်ပွားဖို့ရည်ရွယ်လှုပ်ဆောင်နေတာလို့လည်းဝန်ကြီးကဆက်ပြောပါတယ်။ဒါအပြင်ဒီစင်တာဟာဂျာမနီနိုင်ငံကမတရားသိမ်းဖြစ်သတ်မှတ်ထားတဲ့လေဘနွန်ခြေစိုက်ဟက်စ်ဘိုလာစစ်သွေးကြွအဖွဲ့ကိုပံ့ပိုးပေးနေခြင်းရှိမရှိဆိုတာကိုအာဏာပိုင်တွေစုံစမ်းစစ်ဆေးနေတယ်လို့လည်းဆိုပါတယ်။အစ္စရေးနိုင်ငံအတွက်ဟာမတ်စ်အဖွဲ့ကဝင်ရောက်တိုက်ခိုက်ပြီးတဲ့နောက်ဒီဟက်စ်ဘိုလာအဖွဲ့ကအစ္စရေးနိုင်ငံအတွင်းကိုဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တယ်လို့လည်းစောင့်ကြည့်နေသူတွေကထောက်ပြနေပါတယ်ခင်ဗျာ။
အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီဂျင်းပင်တို့ပုံထုံးနေတဲ့ကတွေ့ဆုံဆွေးနွေးခဲ့ပြီးတော့သဘောတူညီမှုတချို့ရရှိခဲ့ပါတယ် နှစ်ဖက်စစ်တပ်ကြမ်းမှာဆက်သွေးလမ်းကြောင်းတွေပြန်ဖွင့်ဖို့အေအာညာရီတုနင်းပညာတွေကြောင့်ဖြစ်လာနိုင်တဲ့အန်ဒီယာတွေကိုအတူလေ့လာဖို့နဲ့မွေးရေးဆေးဝါးထုတ်လို့ရမှာသုံးဆွဲတဲ့ဖရန်ဒနိုဆွေးဝါးတွေအမေရိကန်တွေလှည့်ဝင်နေတာတွေအတူတွဲတိုက်ဖြတ်ကြဖို့အတွက်သဘောတူညီခဲ့ကြတာဖြစ်ပါတယ်။
ဒီနေ့အတွင်းမှာပထမဆုံးအကြိမ်တရုတ်သမ္မတနဲ့ဆန်ဖရန်စစ္စကိုမြို့မှာမျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးမှုဟာကြီးမားတဲ့တိုးတက်မှုဖြစ်တယ်လို့သမ္မတဗိုင်ဒန်ကဖော်ပြပြောကြားခဲ့ပါတယ်။လာနေချီကြောင်အောင်ပြင်ဆင်ခဲ့တဲ့သမ္မတနှစ်ယောက်ရဲ့တွေ့ဆုံဆွေးနွေးပွဲအပြီးမှာသမ္မတဗိုင်ဒန်ကသမ္မတရှီဟာအာနာရှစ်ဖြစ်တယ်လို့ပြောကြားခဲ့တာကြောင့်သဘောထားကွဲပြားမှုတွေတ do not so chin and you pill like a pion in a meat out the coolu, the ninny to changing, pop quay, ma, deja limelu, Ukraine, the mara, Volantima, Salansky, Piolidaba, Ukraine in a shimato, Namasota, chin and you, a pick and loom, ya, wulule, Africa, Ning and Diga, the rent out in a give me room, Amaniga, Burune, Tissons in the mara, Salansky, took Yolidaba, Disabuego, a song touching, song taliba, Tabime, Jujo, Wayola, do Pansi, the Chamuri, Julian Duriha, Padure Pite, Sura, the Cavalum, of the Yam, Jatabu, Lujale, Tamra Zelensky got Satyoga Bale. Russia got Ukraine by Netagani alone, so Jan Tibi, Jim Shivene. Russia and Ukraine, Tisson, Cinema, Maho Pulo, let you got Joga Bale.
Jada Rini Yavin and Gadrin, we will view a separate Jinja Pini Varishim. The young Nangan is a Yamanangan Shanti name, Yau Baima, Chini, that I wear it out. The young Nangan Bako, way out, Kolone, Yamanangan Lata Choshi, Lutio Suyaga, Pioja Library. The young Nangan, way out, Bonkoyare at tea. Eri the re and we appear on Lode, Loya, Madame Yago, Shonchar, Elo, the young Nangan Jaitana, Biogaya, Mount Ninga, the Rinsa, Sinewema, Pioja Gera, Pipari. Yamanangan Yau Baima, Dipwari, Sapchetega, the old binding tego, way out, Kolone, Yamanangan Lata Choshi, the young Nangan, say ye see the Namane, Ludadin Sanare, say see the Nari Jow, the young Nangan Bago, way out, Kolon Jindri, a duet, Senator Jas season, beat Hadalu, Tiga Daya Yadrigo, let's say good up, Benivare, Lo, did you so ya, Pyongwea, Monanga, Pyoja, Dawari, Belo, on the young Nangan, a tea, the Twabi Yala, on Pierce, Lo Yat, Lo to Alongo, let you Nangan up, Pitin, Shonchare, Lo, do got Pyobari. Janlo Daka needed a play along Daka Hurri Chachin Yapone, O A son Trabi Yaduri, Niyap Yanai Ane, a chain near Bongman Pianchi on Lojabu, let the old Suyaga die Jomari. The young and a gunny, a Goga did a map, Pipwari, Diberi, the young Nangan Bago, Lena Gigi, Jalo, the old Muri, this song is read the Henry Lay, Aided Dabaga Lari, the Henry Mapop Yavari, Champion name Yabanga Diberi Jow. Oh, in Sunqua, Trapiare, Doka, De, Nadang, Joshini, Vilo, Kula Damaga, Ludajan, Sana, Musaya, Hina, Muyonga, Topian, Tawarish.
Nama, ye, a jammer pattern, Nilene, Pishimone, D, Nama, Pidun Yego, when some am hope, Pulu, ASEAN, Gonzal Niga, Jolai Bari. Nama, ye, a jammer pattern, Nine, a Pishabu, ASEAN, a select to up Pinijan, Lecha, ASEAN, Gota, Indonesia, Ninga, Jolai Bima. D, Indonesia, Kagwe, Winji, Bravo no Subian to Gale, ASEAN Poe Nangan do ye Pidunego Masapa Yemuarago Sak Kainse Dwamelu, Jolai Bare. Dugabe, Nemanangan to my chipon in a chinidri to Nemanangan Darima, Sompia Queen Shibare, ASEAN in a Poe Nangan do ye Pidunego, Wayak Masapa Pusu and Muarago, Sak Kainse Taze, Tite, Tabime, Nyanjan and Nina Pishanamu, Chenorue, Osa Tayamugo, Don Chadama, Chipare Lu, Indonesia, Kagwe, Wenji. Bravo no Subian to got in it, Jojagaraba. Tap in the Manning entry, dying that Lenaka, where in a PDF Pidu, Kagway, Puerega. Begin at October on the second Yeniga Sabi, the Manning entry, and the Ato, Mamma, Sissin, starting get a Kisana Patalo. The end out to yet a Meguro. Indonesia, Kagway, when you got Jale, Pijagin, Mashibau. The Master Gonziga, ASEAN Pong the Walk, Tuni Jang, Ayako, Lina County, Porti Machida, Mani, November, Sangayan, Nima, Sardine, ASEAN Kagwe, Winji, Siwe Wego, Sigonzigo, Picha, Target General, Mashibabu, Dinimara, ASEAN Pongshi, look for American Bowing, ASEAN Sunuba, Shenanga, Kagwe, Winji, let alone Pippo needed, Nama Pitipa Bowing, a Shi Levanga, Istri Hamas type way, down to Pinle, Dream,
ဒီနေ့ရောင်းပိုင်ဆိုင်မှုညပွားနေတဲ့ကိစ္စဂျပန်နဲ့အာဆီယံကြားဆေးပူးပေါင်းဆောင်ရွက်မှုတွေတွန်းမြေတွေကိုဆွေးနွေးခဲ့ကြပါတယ်ခင်ဗျာ။ဆိုရတာနာရီကနိုင်ငံဝင်တဲ့တက္ကသိုလ်တက်ရောက်ထားပြီးသားဝန်ထမ်းတွေနဲ့စစ်မှုထမ်းတွေကိုတခွဲနှစ်ခွဲဖွဲ့ပြီးတော့မှဒီတစ်ခွဲကအရေးပေါ်ကူညီခဲ့စေလုပ်ငန်းတွေလုပ်ဖို့နောက်တစ်ခွဲကပုံမှန်ရုံးလုပ်ငန်းတွေလုပ်ဖို့အတ Council အတွင်းရေးမှူးက November 15ရက်နေ့ညစွဲနဲ့ထုတ်ပြန်တာဖြစ်ပါတယ်အရေးပေါ်အခြေအနေလိုအပ်လာခဲ့ရင်လုံခြုံရေးနဲ့သဘာဝဘေးရန်ကြီးတုံ့ပြန်နိုင်အောင်ဖြစ်တယ်လို့နေပြည်တော်ကောင်စီအတွင်းရေးမှူးဦးတင်မောင်ဆွေက Writers သတင်းဌာနကိုပြောကြားခဲ့ပါတယ်။နေပြည်တော်မှာလက်ရှိအခြေအနေတည်တည်ငြိမ်ငြိမ်ရှိနေပါတယ်လို့တော့သူကအလေးထားပြောကြားပါတယ်။အရေးပေါ်အခြေအနေမှာတပ်ဖွဲ့တစ်ဖွဲ့ကရုံးပြင်ထွက်ပြီးတော့ကူညီရှာဖွေကယ်ဆယ်ရေးတာဝန်တွေထမ်းဆောင်ရမှာဖြစ်ပြီးတော့နောက်တစ်ဖွဲ့ကတော့ပုံမှန်ရုံးလုပ်ငန်းနဲ့အုပ်ချုပ်ထောက်ပံ့တဲ့လုပ်ငန်းတွေကိုလုပ်ရမှာဖြစ်တယ်လို့ထုတ်ပြန်ချက်မှာပြောထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်း၊ကယားပြည်နယ်၊ချင်းပြည်နယ်၊စကိုင်းတိုင်းတို့မှာအချက်အချာကျတဲ့မြို့ကြီးတချို့ကိုတိုင်းဒေသလက်နက်ကိုင်မဟာမိတ်အဖွဲ့တွေကသိမ်းပိုက်ခဲ့ပြီးတဲ့နောက်မှာအခုလိုထုတ်ပြန်တာဖြစ်ပါရဲ့ရှင်
။ Ranger 250အင်ဒိုနီးရှားကိုရေချောင်းကထပ်မံရောက်ရှိသွားတယ်လို့အင်ဒိုနီးရှားအရာရှိတွေကပြောလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကတဆင့် Ranger ဒုက္ခသည်250တင်ဆောင်လာတဲ့လေအင်ဒိုနီးရှားကိုဒီနေ့ထပ်ရောက်လာတယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေက AFP သတင်းဌာနကိုပြောလိုက်တာပါ။ဒါဟာအခုသတင်းပတ်တွင်မှာ Ranger ဒုက္ခသည်စုစုပေါင်း600လောက်၃ရက်ဆက်တိုက်ရောက်လာကြတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံကထွက်ပြေးပြီးဘင်္ဂလားဒေ့ရှ်မှာခိုလုံနေကြတဲ့ Ranger ဒုက္ခသည်တွေဟာခက်ခဲကြမ်းတမ်းတဲ့ပင်လယ်ပြင်ကိုဖြတ်အသက်ဆွံ့ပြီးအင်ဒိုနီးရှားဒါမှမဟုတ်မလေးရှားတို့ကိုထွက်ခွာလာနေကြတာဖြစ်ပါတယ်ခင်ဗျာ။မင်္ဂလာညချမ်းပါတော်တာရှင်များခင်ဗျာ VOA American တန်ရဲ့နိုဝင်ဘာ16ရက်ကျတာရင်းညသတင်းတွေကိုမဆုမြတ်မွန်းနဲ့ကြောပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုဆက်ကြောပြပေးပါမယ်ပထမဆုံးမြန်ကျင်းချီတန်တို့ပထမဘယ်ဆက်ပါ一部分缴获ပထမဆုံးကတော့ Lloyd Comma တိုက်ပွဲတွေဆက်ဖြစ်နေတာပါကြားပြည်နယ်မှာဒီနေ့ Lloyd Comma မြို့တစ်ဝိုက်မှာဒီမော့ဆိုးမြို့နယ်ဘက်မှာပါတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ် KND တော်လိုင်းအင်အားစုတွေက Lloyd Comma ကိုတိမ့်ပိုက်ဖို့လုပ်နေပြီးမို့စစ်ကောင်စီလက်အောက်ခံတပ်ဖွဲ့ဝင်တွေအချိန်ရှိတုန်းလက်လက်ချပြီးလာရောက်ပူးပေါင်းကြဖို့ကလည်း KND ဘူပြန်ကြိုက်ဌာနကကြေညာလိုက်ပါတယ်ဒီသတင်းအပြည့်စုံပေးပို့လာတာကိုကိုရနိုင်ကြောပြပေးပါဦးခင်ဗျာ
မွန်ပြည်နယ်ကြိုင်မြောင်းမြို့နယ်ချောင်းနှခွကြီးရွာမှာပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့တုန်းကကြီးရွာရေစခန်းနဲ့ချောင်းနှခွတရားဂိတ်ကိုကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNL နဲ့ဒေသခံတော်လှန်ရေးအဖွဲ့တွေပူးပေါင်းပြီးတော့ဝင်ရောက်တိုက်ခိုက်တာကနေစစ်ကောင်စီနဲ့အပြန်အလှန်တိုက်ပွဲတွေစတင်ခဲ့ပါလေ။အဲ့ဒီနောက်ပိုင်းမှာပဲမွန်ပြည်နယ်ကနေရာတော်တော်များများမှာစစ်ကောင်စီဘက်ကလုံခြုံရေးအင်အားတွေတိုးချထားပြီးတော့မြို့ပေါ်မှာလည်းညပိုင်းအချိန်တွေမှာပို့ပြီးတော့စစ်ဆေးလာတယ်လို့မော်လမြိုင်ဒေသခံတယောက်ကပြောပါလေ။
我们在问他到底代表说嘛代表自己的自己的家人家人老部队嘛在这里去哪里高一万不会那个你们嘛不会你去哪里家在去哪里家哪里去哪里如果你说对说不理解嘛了嘛不理解哪里但是我在我们包里是不知道嘛所以都是自己的事情
မွန်ပြည်နယ်မှာတော်လိုင်းအင်အားစုတွေလှုပ်ရှားမှုများတဲ့ကြိုက်ထူဘီလင်းတထုံနဲ့ရင်းမြူနယ်တွေမှာလေစစ်ကောင်စီဘက်ကအင်အားတိုးပြီးတော့ခြားထားတာတွေ့ရတယ်ဆိုပြီးဒေသခံတွေကပြောပါလေမော်လမြိုင်မြို့ပေါ်မှာအခုနောက်ပိုင်းကင်းထည့်တဲ့ကားတွေကိုကြည့်ရင်လုံခြုံရေးရင်တန်းသဘောမျိုးမဟုတ်တော့ဘဲနဲ့အင်စည်းကားတွေနဲ့သာစစ်ကောင်စီဘက်ကလှည့်လည်ပြီးတော့စစ်ဆေးတာတွေတွေ့လာရတယ်လို့လည်းပြောပါလေ
သူတို့တွေကနောက်ဆုံးမျိုးနေတာမတော်တာတော့ဘူးညာဘက်တွေဆိုအစည်းကားနဲ့တူတယ်ရှိလို့ဒီသေးကားတော့ပါလို့အဲ့လိုမျိုးပစာလို့မဟုတ်ဘူးအစည်းကားနဲ့တော့လှည့်
ဝင်ရောက်တိုက်ခိုက်ခဲ့ရတဲ့ချောင်းနှခွကြီးရွာရေစခန်းနဲ့တရားဂိတ်ကိုတော်လိုင်းအင်အားစုတွေဘက်ကသိမ်းပိုက်ထားပြီးတော့ပြီးခဲ့တဲ့နိုဝင်ဘာလ13ရက်နေ့ကချောင်းနှခွကိုစစ်ကြောင်းထိုးလာတဲ့တပ်မ22နဲ့တိုက်ပွဲတွေဖြစ်ခဲ့တာပါတိုက်ပွဲအတွင်းမှာစစ်ကောင်စီရဲ့တရင်မှုနဲ့အရာရှိတယောက်အပါအဝင်14ယောက်သေဆုံးပြီးတော့23ယောက်ကလက်နက်ချခဲ့ဆိုပြီး NUG ကာကွယ်ဝင်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်တိုက်ပွဲစတင်ဖြစ်ပွားချိန်မှာလမ်းသွားလာပိတ်လိုက်ပြီးတော့အခုနောက်ပိုင်းမှာပြန်ဖွင့်ပေးလိုက်ပြီမဲ့လေဒေသခံတွေကအရင်လိုသွားလာရမလွတ်လပ်တော့ဘူးဆိုပြီးချောင်းနှခွနဲ့ကဲရဲမှာရှိတဲ့တောင်ကလေးကြီးရွာကတယောက်ကပြောပါလေ
ဟာတောင်ကလေးကြီးရွာနောက်ပိုင်းမှာတော့ခဏမှကျတော့လမ်းတွေပိတ်တာပေါ့နော်နောက်တော့လည်းလမ်းကြောင်းတော့ဖွင့်ပေးပါလား ဖွေးတော့လဲပဲဒါမဲ့လုံချုံကြီးထားပြီးဖွေးတာပေါ့ဒီလိုအရင်တော့မျိုးတော့တော်တော်လာမရှိပါဘူးလေ
ငွန်ပြည်နယ်ကြံမြောင်းမြို့နယ်မှာနိုဝင်ဘာလ10ရက်နေ့ကလည်း15ရက်နေ့ထိဖြစ်ပွားတဲ့6ရက်တာတိုက်ပွဲအတွင်းမှာစစ်ကောင်စီဘက်က22ယောက်သေဆုံးပြီးလက်နက်ချအငြင်းခံတဲ့သူ28ယောက်ရှိရဲဆိုပြီးအထူးစစ်စင်ရေးတပ်ဖွဲ့ SOS ကထုတ်ပြန်ထားပါတယ်။ဒါ့အပြင်စစ်ကောင်စီအဖွဲ့ဝင်တွေစီကလက်နက်55လက်ကိုလည်းရရှိခဲ့တယ်လို့ပြောပါတယ်။စစ်ကောင်စီဘက်ကတော့မွန်ပြည်နယ်ကြံမြောင်းမြို့နယ်မှာဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်ပြီးတစုံတရာသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးရှင်။
ချွေရမှုကြောင့်မွန်ပြည်နယ်ဘက်တိုက်ပွဲကြောင့်လုံခြုံရေးတွင်းမြင့်ထားတဲ့အသံဖိုင်ကိုကျွန်တော်တို့လွှင့်ခဲ့မိတာကိုတောင်းပန်ပါတယ်။အခုတော့ပုံမှန်အသံဖိုင်ဖြစ်တဲ့အကြောင်းကိုဆက်ပြီးတော့ပြောပြပေးပါမယ်။ဒီသတင်းကတော့လွိုက်ကော်မှာတိုက်ပွဲတွေဆက်ဖြစ်နေတာပါ။ကယားပြည်နယ်မှာဒီနေ့လည်းလွိုက်ကော်မြို့တစ်ဝိုက်မှာရော်တီမော့ဆိုမြို့နယ်ဘက်မှာပါတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ KND တော်လိုင်းရဲစုတွေကလွိုက်ကော်မြို့ကိုသိမ်းပိုက်ဖို့လုပ်နေပြီးမို့စစ်ကောင်စီလက်အောက်ခံတပ်ဖွဲ့ဝင်တွေအချိန်ရှိတုန်းလက်နက်ချပြီးလာရောက်ပူးပေါင်းဖို့ကိုလည်းကျင်းဒီပိုပြန်ကြားရေးဌာနကကြေညာပါတယ်ဒီသတင်းအပြည့်အစုံကိုကိုရနိုင်ပြောပြပေးပါအောင်ခင်ဗျာ
ရခိုင်ပြည်နယ်မြောက်ပိုင်းကပေါတော့မြို့မှာရဲစခန်းမှာတာဝန်ကျနေသူတွေမနေ့ကညနေပိုင်းကရခိုင်လက်နက်ကင်အေအဖွဲ့ထံမှာလက်နက်ချခဲ့ကြပြီးပေါတော့မြို့ကတော့အေအဖွဲ့ကတိမ့်ပိုက်ထားတယ်လို့ပေါတော့ဒေသခံတူက VOA ကိုပြောပါတယ
်9နာရီလောက်ဆိုရမယ်ဒီပခန်းကရေတဝက်ကနေရော AC နဲ့လက်နက်ချရဲဆိုလို့တရားရဲအဲ့ဒီမှာနောက်ထပ်ဒီမျိုးအရာရှိနှစ်ယောက်သုံးယောက်လောက်ကတခန်းထဲမှာကျန်နေပေါ့နော်ဆိုတော့သူတို့ရာထူးကြီးတယ်ဆိုတော့နည်းနည်းတော့ဆိုင်ရဲ့ပုံမျိုးကိုဖြည့်ရှင်ဖြစ်မှာပေါ့နော်ဆိုတော့အနက်နေ7နာရီလောက်မှသူတို့အေးကိုဖုံးဆက်ပေါ့နော်သူတို့လည်းလက်နဲ့ရှာတယ်ဆိုပြီးတော့မှအေးရှင်7နာရီကျော်လောက်မှအေးရလာပြီးတော့မှတခန်းကိုသိမ်းတယ်ပေါ့အာပြီးတော့တနက်တနက်ဖောက်ပြီးတော့မှသိမ်းတော့တယ်ဆိုတော့ပြရပါဘောဟုတ်အဲ့နာမျိုးလင်းတော့အေး9နာရီလောက်ကျရင်တော့ဒီလင်းနဲ့နောက်ပြောဆုံးပြရပေါ့
ပေါတော့မျိုးပေါ်ရှိစစ်ကောင်စီရုံးတွေကိုလည်းရခိုင်လက်နက်ကင်အေအေဖွဲ့ကထိန်းချုပ်ထားသလိုဒေသခံတွေကိုလည်းဘေးလို့ရတိမ်းရှောင်နေကြဖို့အေအေကတတိပေးထားတယ်လို့ပေါတော့ဒေသခံတွေကပြောပါတယ်ဒီကနေ့မနေ့ပိုင်းမှာတော့အေအေသိမ့်ပိုင်ထားတဲ့ပေါတော့မျိုးကိုစစ်ကောင်စီကလေကြောင်းအောင်ရေကြောင်းကပါလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်နေတယ်လို့ပေါတော့မျိုးပေါ်မှာလက်ရှိပိတ်မိနေသူတူကပြောပါတယ
်အာပြီးမျိုးပေါ်ကိုဥပစ်ပစ်တာပေါ့နော်မျိုးပေါ်ကိုပစ်တယ်မျိုးပေါ်မှာအလုံးတော်တော်ကြာတယ်ကျွန်တော်ထင်နေမရှိလေ90 80လောက်တော့ရှိပြီတနားရီဝန်းကျင်လောက်ရှိပြီပြင်နေကြတော့၆၆ပဲအဲ့ဒီနေပြီနဲ့တပြိုင်နက်တည်းပံပဲရဟန်းတစီနောက်ကလိုက်လာရင်အဲ့ဒီအပေါ်ကနေဟိုဟာပေါ့နော်စက်တနေနဲ့ပြစ်ချရင်ဘုံတွေလည်းကျေတယ်ထင်တယ်ဟိုမိခိုးတွေပါတက်တာလေကျွန်တော်တွေ့ရတယ်ဟိုဘယ်လိုအချိန်နေသေးစိတ်တော့မသိရပေါ့နော်ယသတက်မှုတွေရှိမှထင်တယ်မြို့ပေါ်မှာဟိုမနေ့ပိုင်းလူတွေဟိုရှောင်ကြိုးရှောင်ကြတာတွေရှိပဲမဲ့အကုန်လုံးကတော့ဟိုမြို့ပေါ်ထွက်လို့မရလိုက်ဘူးပေါ့နော်မြို့ပေါ်မှာပိတ်နေတယ်သူတွေတော့အများကြီးရှိနေရောယသထိခိုက်မှုတွေတော့တော်တော်များရှိမှတင်နေချင်းတွေကတော့ဟိုရှုပ်ထွေးနေတဲ့ချင်းတွေဆိုတော့ဘာမှတော့မသိရတဲ့ဘူးက
ပေါတော့ဒေသခံတော်တော်များများတခြားနီးစရာကြေးရွာတွေကိုမနှက်ပိုင်းကလေးကထွက်ပြေးတိမ်းရှောင်သွားကြတာရှိပေမဲ့လက်ရှိမြို့ထဲမှာပိတ်မိနေသူတွေလည်းရှိနေတာပါစစ်ကောင်စီကမြို့ထဲကိုဥတီတိုက်ခိုက်နေတာကြောင့်ပိတ်မိနေသူတွေအသက်အန္တရာယ်ရှိုးဝင်ရတယ်လို့လည်းပေါတော့မြို့ထဲပိတ်မိနေသူအမျိုးသားတူကပြောပါတယ
်ဒီလိုပါပဲကျွန်တော်တို့စင်ပြေလို့ဒါဟိုအောက်ဝင်ဒီအောက်ဝင်ပုံအဲ့လိုပုံပုံနေရတာပေါ့နော်ပုံပုံတင်ရှိတဲ့သူတွေကတော့ပုံချင်းဝင်ဖို့ပေါ့နော်ဒါပေမဲ့တော်တော်များမရှိကြပါဘူးအဲ့လိုစင်ပြေလို့ဟိုနေရာအောက်ဝင်ပုံဒီတံပေါ်အောက်ဝင်ပုံအဲ့လိုပုံပုံနေကြတာပါပဲဒီဂျဟိုင်းကတော့ပြစ်နေတာကျွန်တော်68ခါလောက်ချီပြီးဒီကိုပက်လိုက်ပြစ်လိုက်ဆက်လိုက်ပြစ်လိုက်ပြန်သွားလိုက်ပြစ်နေတာမြေကြီးကလည်းဆက်မပြတ်ပဲပြစ်နေတာတော့
ရခိုင်မြောက်ပိုင်းမှာစစ်ကောင်စီနဲ့ရခိုင်လက်နက်ကင်အေအဖွဲ့ကြားပြီးခဲ့တဲ့နိုဝင်ဘာလ23ရက်တနင်္လာနေ့ကလေးကစတင်တိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးဒီကနေ့အထိနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာလည်းဖြစ်ပါတယ်တိုက်ပွဲအတွင်းအရက်သားထိခိုက်ဒေဆုံးသူတွေလည်းရှိနေတယ်လို့ရခိုင်ဒေသခံ46ဦးကိုစစ်ကောင်စီကဖမ်းဆီးထားတယ်လို့လည်းရခိုင်လက်နက်ကင်အေအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ရခိုင်လက်နက်ကင်အေအဖွဲ့ဘက်ကတော့ဒီ3ရက်အတွင်းစစ်ကောင်စီရဲ့နေကြားသောစကန်တွေရဲစကန်တွေအပါအဝင်တက်စကန်ပေါင်း40ကျော်လောက်ကိုသိမ်းပိုက်ထားပြီးစစ်ကောင်စီတပ်ဖွဲ့ဝင်တွေအရာရှိတွေနဲ့ရဲတွေကိုလည်းဖမ်းဆီးရမိထားတယ်လို့ AA အဖွဲ့ရဲ့ထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်။ဒါအပြင်စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့လက်အောက်ခံတပ်ဖွဲ့ဝင်တွေလက်နက်ချအငြင်းခံပူးပေါင်းဖို့နဲ့မပူးပေါင်းသူတွေကိုလိုက်လံရှင်းလင်းသွားမယ်လို့လည်းရခိုင်လက်နက်ကင် AA အဖွဲ့ကသတိပေးတိုက်တွန်းထားပါတယ်။
အဲ့တော့ခုနကလည်းကျွန်တော်တို့ဒီဆက်ချွေရမှုကြောင့်ပဲရခိုင်ဘက်မှာဒီစစ်ကောင်စီစကန်တချို့ထပ်မံသိမ်းပိုက်နိုင်ကြောင်းကို AA ကြေညာလိုက်တာကိုမှားရင်ထုတ်လင်းခဲ့မိတာအတွက်တောင်းပန်ပါတယ်။အဲ့တော့အခုတော့ဒီတစ်ခါတော့သတင်းကိုမှန်အောင်ကျွန်တော်တို့လွှင့်ပါတော့မယ်။ပထမဆုံးကတော့လောက်ကန်ကိုသိမ့်ပိုက်ဖို့ MNDA ကိုကန့်အဖွဲ့ကပြင်ဆင်နေတာပါ။ရှမ်းပြည်နယ်ကိုကန့်ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသမျိုးတော်လောက်ကန်ကိုဝင်ရောက်တိုက်ခိုက်ကြမယ်လို့ကိုကန့် MNDA ကကြေညာလိုက်ပြီး ကြပ်ဖြန်းလို့ခေါ်တဲ့ online လည်လည်မှုနဲ့ပတ်သက်တဲ့လုပ်ငန်းတွေနဲ့ပတ်သက်သူတွေကိုထိထိရောက်နေနေမှာဖြစ်ကြောင်းသတိပေးလိုက်ပါတယ်။လောလောဆယ်လောက်ကံမြန်မာတိုက်ပွဲတွေမဖြစ်သေးပေမဲ့ကိုကန့် data တွေမှာစစ်ကောင်စီတပ်စခန်းတစ်ခုကိုတင်လိုက်ကြောင်း MNDA ကကြေညာသလိုတင်ဒီနဲ့နန်းခမ်းဘက်တွေမှာလည်းစစ်ကောင်စီစခန်းတွေတင်ခဲ့ကြောင်း TNL တောင်းဖွဲ့ကပြောထားပါတယ်။ဒီစစ်စင်နောက်ဆုံးအချိန်လေးကိုမဆုမြတ်မှုပဲပြောပြပေးပါဦးခင်ဗျာ
။ညီနောင်မဟာမိတ်သုံးဘွဲ့ရဲ့ဒီ2029စစ်စင်ရေး21ရက်မြောက်နေ့မှာတော့ကိုကတ် MNDA တပ်ဖွဲ့တွေကစစ်စခန်းအကြီးအသေးစုစုပေါင်း148ခုကိုတည်ယူခဲ့ပြီးတော့ကိုကတ်ဒေသနေရာတော်တော်များများကိုထိမ့်ချုပ်ထားနိုင်ပြီဖြစ်တာကြောင့်လောက်ကင်မြို့ကိုဝင်ရောက်တိုက်ခိုက်ဖို့အတွက်ပြင်ဆင်နေပါတယ်။လက်ရှိလောက်ကမျိုးကိုဝင်ရောက်တိုက်ခိုက်မဲ့အခြေအနေနဲ့ပတ်သက်လို့တော့ဒီ MNDA ရဲ့ပြောရေးဆိုခွင့်ရှိသူလီချာဝင်းက VOA ကိုဘယ်လိုပြောသလဲဆိုရင်တော့သူကဒီလောက်ကင်ကိုတိုက်မယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့တော့တဲ့သူတို့ကဒီထုတ်ပြန်ထားတဲ့ထုတ်ပြန်ချက်ကိုပဲသူ့အနေနဲ့ပေါ့နော်ဆက်ပြီးတော့ပြောလို့ရမယ်ဒီလက်ရှိအခြေအနေမှာတော့သူတို့ဒီကိုကန့်တက်တဲ့အနေနဲ့လည်းလောက်ကင်မျိုးနယ်ကိုဝိုင်းရံထားနိုင်တဲ့အခြေအနေမျိုးတော့ရှိနေပြီဆိုတော့ဒီတိုက်ဖွဲ့ဝင်တွေအနေနဲ့ကဒီအချက်တွေကိုလိုက်နိုင်ရမယ်ဆိုပြီးတော့လေထုတ်ပြန်ထားတယ်လို့သူက VOA ကိုပြောပါတယ်ကျမတို့ဒါဆက်ချုပ်ရွေးမှုကြောင့်သူ့ရဲ့အတန်ထုတ်မလွှင့်နိုင်တာကိုတော့တောင်းပန်အပ်ပါတယ်ဆိုတော့သူပြောတဲ့အထက်မှာနံပါတ်1ကတော့သူတို့ချမှတ်ထားတဲ့ဒီစစ်မြေပြင်စည်းကမ်းနဲ့မြို့ကိုဝင်ပြီးတော့တိုက်မယ်ပေါ့နော်ဒီစည်းကမ်းကိုလိုက်နာပြီးတော့ပြည်သူလူထုရဲ့ဒီအသက်အိုးအိမ်စီးစိမ်ကိုကာကွယ်ပေးဖို့ဖြစ်တယ်ဆိုပြီးတော့ဒီအချက်5ချက်ကိုသူတို့ထုတ်ပြန်ထားတယ်ဆိုပြီးတော့ပြောပါတယ်ဒီကြားဖြတ် online လိမ်လည်မှုနဲ့ပတ်သက်တဲ့အချက်တွေကိုနောက်တစ်ခါအဓိကထားပြီးတော့သူတို့ထုတ်ပြန်ချက်မှာဖော်ပြထားတယ်နောက်တစ်ခါနံပါတ်1ကတော့ဒီကြားဖြတ် online game ကိုဖမ်းဆီးတယ်ပေါ့နော်ပြည်သူလူထုကိုလည်းကယ်တင်ရမယ်တခါနံပါတ်3ကတော့အဲ့ဒီကြားဖြတ်ဒီ online game တွေရဲ့နောက်ခံအင်အားစုတွေကိုပြင်းပြင်းထန်ထန်ချိန်မုံဖို့နဲ့ဒီ online game တထဲတွေကိုဒီတက်ဆိုင်ရာဌာနတွေကိုပြန်ပြီးတော့အပ်ရမယ်နံပါတ်4ကတော့ဒီစစ်သုံးပန်းမူဝါဒကိုလိုက်နာရမယ်နံပါတ်5ကတော့ data ရင်းမှာရှိတဲ့ဒီတရားဝင်လုပ်ငန်းတွေကိုအကာအကွယ်ပေးရန်ဖြစ်တယ်ဆိုပြီးတော့မှဒီအဲ့ဒီကြေညာချက်ကိုပေါ့နော်ဒီကိုကတ်အဖွဲ့ကနေပြီးတော့တရုတ်ဘာသာနဲ့November 14ရက်နေ့နေ့ဆိုရယ်ထောက်ပြန်ပါတယ်ဒီနေ့မနေ့ November 15ရက်နေ့တုန်းကတော့စစ်ကောင်စီကဒီကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာရင်းမှဒီ online လိမ်လည်မှုဒီကိုလူကိုသွေးဆောင်ခေါ်ယူမှုလူပြန်ပေးဆွဲမှုတရားမဝင်ချုံနောက်မှု6လတောင်းယူမှုစတာတွေကိုဂိုင်းဖွဲ့ကျူးလွန်ခဲ့တာကျူးလွန်ဖို့အားထုတ်ခဲ့တာနဲ့အားပေးကူညီခဲ့တာတွေကြောင့်မဟုတ်လို့ဥမီလျှောက်ချမ်းဥမီကော်ဖျင်းမြေလျှောက်ဖျင်းနဲ့မြေကျင်းကျင်းတို့ကိုစစ်ကောင်စီကဖန်ဝရံထောက်ပါတယ်။ဥမြင့်ကြောင်ရှမ်းဟာဒီပြည်တော်စုကြံခန့်ရင်းနဲ့ဖွံ့ဖြိုးရေးပါတီလွှတ်တော်အမဟောင်းတယောက်ဖြစ်တယ်လို့သူ့ရဲ့သားဥမြင့်ကော်ဖျင်းဟာလည်းကိုကံပြည်သူစင်ခေါင်းဆောင်တဦးဖြစ်ပါတယ်။ကျန်တဲ့သူနှစ်ယောက်ကတော့ဥမြင့်ကြောင်ချမ်းရဲ့သမီးနဲ့မိတွေဖြစ်ပါတယ်။သူတို့၄ယောက်ကိုတရုတ်နိုင်ငံကဒီလ၁၀ရက်နေ့ကဖန်ဝရံထုတ်ခဲ့ပြီးတော့တည်င်းပေးတဲ့သူကိုရွှေငွေ၁သိန်းကနေပြီးတော့၅သိန်းပေးမယ်လို့လည်းသူတို့ထုတ်ပြန်ထားပါတယ်။ဒီနေ့မနေ့ပိုင်းမှာတော့ဒီဥမြင့်ကြောင်ချမ်းကိုသူရဲ့သားနဲ့မြေးဖြစ်သူတို့နဲ့အတူလိုက်ကောင်မျိုးမှာဖမ်းဆီးရပြီးတော့တရားဥပဒေအရအရေးယူနိုင်ဖို့အတွက်တရုတ်နိုင်ငံကိုလွှဲပြောင်းပေးမယ်ဆိုပြီးတော့စစ်ကောင်စီဘက်ကကြေညာပါတယ်။တစ်ချိန်တည်းမှာပဲဒီကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ဒေသဦးစည်းအဖွဲ့ဥက္ကဋ္ဌဟောင်းဦးပဲစောက်ချိန်ကိုလည်းအလားတူအမှုတွေနဲ့ဖမ်းဆီးဖို့အတွက်ထုတ်ပြန်ပါတယ်။ဒီတစ်ချိန်တည်းမှာပဲဒီ November 15ရက်နေ့ကကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဦးစည်းချုပ်ဖြစ်တဲ့ဥက္ကဋ္ဌဦးမြင့်ဆွေကိုလည်းဒီတာဝန်ကနေပြီးတော့ရက်ဆဲပြီးတော့ဘွေမှုချုပ်ထွန်းထွန်းမြင့်ကိုယာယီအစားထိုးပြီးတော့ခန့်အပ်ပါတယ်။လောလောဆယ်မှာတော့လိုက်ကန်မျိုးမှာတိုက်ပွဲဖြစ်နေတာမရှိသေးဘူးလို့ဒီလူမှုကွန်ရက်စာမျက်နှာတွေမှာဖော်ပြနေပါတယ်။ October 28ရက်စစ်စီရေးစတင်ခဲ့ကလေးကဒီလမ်းပန်းဆက်တဲ့ရေးတွေပြတ်တောက်နေတာကြောင့်စံတအိတ်ကိုကြက်ငွေ10သိန်းလောက်ကိုမြင့်တက်နေပြီးတော့လောက်ကန်မျိုးမှာပိတ်မိနေတဲ့သူတွေဟာလည်းစားရည်တောက်ရည်တော်တော်လေးအခက်အခဲဖြစ်နေတာကိုရေးသားနေကြပါတယ်။လက်ရှိမှာတော့ကိုကန့်ဒေသတွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတော့ဒီကနေ့တပ်စခန်းတစ်ခုတည်ယူခဲ့တယ်လို့ MNDA ပြောရေးဆိုခွင့်ရှိသူလီချာဝင်းကပြောပါတယ်။သူပြောတာတော့ဒီရှမ်းဒေသခုတ်ထန်ရွာမှာရှိတဲ့တပ်စခန်းတစ်ခုကိုတဲ့သူတို့ဒီနေ့မနေ့10နိုင်ကျော်မှာထပ်မံပြီးတော့တိမ့်ထိုင်ခဲ့တယ်ဆိုပြီးတော့ပြောပါတယ်ဒီညီနောင်မဟာမိတ်အဖွဲ့ဝင်တွေဖြစ်တဲ့တအန် TNL အဖွဲ့ကတော့တိမ့်နီနဲ့နမ်ခမ်းဘက်မှာစစ်ကောင်စီရဲ့တပ်စခန်းတချို့ကိုတိမ့်ထိုင်ခဲ့တယ်ဆိုပြီးတော့မှ TNL ပြောခွင့်ရရှိသူက VOA ကိုပြောပါတယ်သူကဘယ်လိုပြောလဲဆိုရင်တော့ဒီတိမ့်နီမျိုးစစ်ကောင်စီရဲ့မန်လွယ်စခန်းကိုသူတို့မနေ့ည၈နာရီခွဲအချိန်မှာပေါ့နော်တိုက်ခိုက်သိမ်းပိုက်ခဲ့တယ်ဒီနေ့မနေ့မှာတော့နန်ခမ်းဘက်နောင်အင်ကျေးရွာမှာရှိတဲ့စစ်ကောင်စီရဲ့တပ်စခန်းကိုဒီနေ့မနေ့10နာရီမှာသူတို့သိမ်းပိုက်နိုင်ခဲ့တယ်နောက်တစ်ခါမူဆယ်မှာလည်းတိုက်ပွဲတွေဖြစ်နေတယ်အဲ့ဒါတော့ကျင်းစန်းကြော့လမ်းကွဲဘက်မှာဖြစ်တယ်ဆိုပြီးတော့သူက VOA ကိုပြောပါတယ်ဒါပေမဲ့ကျမတို့ဒီဆက်ပိုင်းဆိုင်ရာချွေးမှုကြောင့်မဟုတ်လို့သူရဲ့အတန်တွေတော့ထုတ်လွှင့်မပေးနိုင်တာထပ်ပြီးတော့တောင်းမပြရသေးအဲ့တော့ဒီကြောင်မဲနဲ့နောင်ချုံမှာ ုက်ပွဲဖြစ်ပွားတဲ့တည်င်းတက်လာတာမရှိသေးပါဘူးဒါပေမဲ့လည်းစစ်ကောင်စီဘက်ကတော့လက်နက်ကြီးတွေနဲ့ပြစ်ခတ်တာတွေရှိတယ်ဆိုပြီးတော့ဒေသခံတွေကပြောပါတယ်ကိုကန် MNDAA တအန် TNL နဲ့ရခိုင် AA တို့ပါဝင်တဲ့ဒီညီနောင်မဟာမိတ်သုံးပွဲကတော့အောက်တိုဘာ29ရက်နေ့ကဒီရှမ်းပြည်မြောက်ပိုင်းဒေသမှာ10/29စစ်စင်ရေးကိုစတင်ခဲ့ကြတာဖြစ်ပါတယ်ဒီလ23ရက်နေ့မှာတော့စစ်ကောင်စီက AA အကြားရခိုင်ပြည်နယ်အတွင်းမှာလည်းတိုက်ပွဲတွေဖြစ်နေသလိုစကိုင်းမကွေးပဲခူးတနင်္သာရီကရင်ကယားချင်းမွန်ပြည်နယ်ဘက်မှာလည်းတိုက်ပွဲတွေဖြစ်နေပါတယ်အခုဆက်ပြီးတော့နောက်ဒီမြန်မာနိုင်ငံရခိုင်ပြည်နယ်ဘက်မှာဖြစ်တဲ့တိုက်ပွဲအကြောင်းကိုကိုဝင်းမင်းဆက်ပြီးတော့ပြောပြပေးပါလားရှင
်ဟုတ်ကဲ့မဆုမြတ်မွေအခုတော့ကျွန်တော်တို့ဒီပထမဆုံးပြောခဲ့တဲ့ဒီလိုက်ကောဘက်ကသတင်းပေါ့နော်ဒီမြို့သိမ်းတိုက်ပွဲတွေဖြစ်နေတာပါဟုတ်ကဲ့အဲ့ဒီတော့ကျွန်တော်တို့ဒီလလော့ဆယ်မှာစိတ်ပိုင်းခြံရာကျွန်တော်တို့ဟာချုပ်ရင်းချက်တွေရှိနေတာကြောင့်တိုင်းသတင်းလွှာအစီအစဉ်ဒီအပတ်စဉ်ကလာကိုကျွန်တော်တို့ပြောင်းပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်အဲ့ဒီတော့ဒီအပတ်စဉ်တိုင်းသတင်းလွှာအစီအစဉ်မှာတော့ဒီနေဆက်ဒေတာတိုင်းသားဒေတာတွေမှာဖြစ်နေတဲ့တိုက်ပွဲတွေပေါ့နော်အခုမြောက်ပိုင်းစစ်စင်ပါဝင်နောက်ရခိုင်စတဲ့ဒီစကိုင်းဘက်တီကူလာတဲ့တိုက်ပွဲတွေအနေထားတွေကိုဒီတိုင်းသတင်းတော်ဝိုင်းတော်သားအဖွဲ့ကတင်ဆက်ထားပါတယ်ဒီစီစဉ်ကတော့ FVR လို့သူကခေါ်တဲ့နေဆက်ဒေတာတိုင်းရင်တော်သတင်းတော်သတင်းတော်ဝိုင်းတော်သားများအဖွဲ့ကတင်ဆက်ပေးထားတာမျိုးနားဆင်ကြည့်ရှုပေးကြပါဦးခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအမိပါနေဆက်ဒေသတိုင်းရင်သားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်မှာတရက်တာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေတဲ့စစ်ကောင်စီရဲ့တပ်စခန်း40မိဘဆွတ်လွတ်ခဲ့ရပါတယ်။လိုက်ကော်မြို့မှာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်မှုတွေကြောင့်နိုဝင်ဘာလ14ရက်နေ့တရက်ထဲမှာပဲအရက်သား14ယောက်ထိမှန်သေဆုံးခဲ့ပါတယ်။သတင်းလွှာတွေထဲမှာတော့ချင်းပြည်နယ်မှာမြို့သိမ်းတိုက်ပွဲတွေစတင်လာပြီးတဲ့နောက်စစ်ရေးနဲ့ကုန်သွယ်ရေးအရာမဟာဗျူဟာကြတဲ့ရီခေါ်ရာမြို့ကိုချင်းကောက်ွယ်ရေးပူပေါင်းတပ်ဖွဲ့တွေကတိမ့်ပိုက်ထိန်းချုပ်လိုက်တဲ့အကြောင်းနားဆင်ရဖို့ရှိပါတယ်။
ကျမကနန်းဟောင်းမရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်မှာတရက်တာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေထဲစစ်ကောင်စီတပ်စခန်း40နီးပါးဆွတ်လွတ်ခဲ့ရပြီးစစ်တပ်ကအရာရှိအပါအဝင်စစ်သုံးပန်းတွေဖမ်းမိထားတယ်လို့နှစ်ဖက်ထိခိုက်မှုတွေလည်းရှိတယ်လို့ရခိုင်တပ်တော် AA ကနိုဝင်ဘာလ14ရက်နေ့မှာထုတ်ပြန်ထားပါတယ်။နိုဝင်ဘာလ23ရက်နေ့ကရတိတောင်မောင်တော်နဲ့မြင်းပြာမြို့နယ်တွေမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးရတိတောင်မြို့နယ်ကဒုံပိုင်နဲ့ချိန်ခါလီနေချားဆောင်စခန်းတွေကိုရခိုင်တပ်တော်ကသိမ်းယူခဲ့တယ်လို့ဆွတ်လွတ်ခဲ့တဲ့စခန်းတွေကစစ်ကောင်စီတပ်ဖွဲ့ဝင်တွေဟာလည်းနီးစပ်ရစခန်းတွေမှာတွားရပူးပေါင်းနေကြတာဖြစ်ပါတယ်မြင်းပြားမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေထဲခမရ344ကဒုတိုက်ရင်မူဘုံမူတန့်စင်ထွန်းအပါဝင်စစ်တုံးပန်း10ယောက်ကိုဖမ်းမိတယ်လို့တင်းမောလာရွာနာကတိုက်ပွဲတွေခလရ132ကဒုစစ်ကြောင်းမူအပါဝင်14ယောက်ကြဆုံးပြီးစစ်တုံးပန်း1ယောက်နဲ့လက်နက်ခဲယမ်းတွေကိုတင်စီရမိခဲ့တယ်လို့အေအေကဆိုပါတယ်ရခိုင်တပ်တော်ဘက်ကလည်းတပ်ဖွဲ့ဝင်6ယောက်ကြဆုံးခဲ့ပြီးကြောက်တော်မြို့နယ်အပေါ့ဝါရဲစခန်းကရဲတပ်ဖွဲ့ဝင်22ယောက်ကတော့ရခိုင်တပ်တော်ထံလက်နက်ချအလင်းဝင်လာခဲ့ပါတယ်
။ကယားပြည်နယ်ခေါ်ဂရနီပြည်လွယ်ကော်မြို့ကရက်ွက်တွေမှာစစ်ကောင်စီတပ်ရဲ့လေကြောင်းတိုက်ခိုက်မှုလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်မှုတွေကြောင်းနိုဝင်ဘာ14ရက်နေ့တရက်တည်းမှာပဲအရက်သား14ယောက်ထိမှန်သေဆုံးခဲ့တယ်လို့ကူညီပေးနေတဲ့သူတွေကပြောပါတယ်အဲ့ဒီတေဆုံးတွားတဲ့ထဲမိသားစုဝင်တစ်ခုလုံးတေဆုံးတာမျိုးတောင်ပါတဲ့အပြင်ကလေးတွေရောတက်ကြီးရွယ်အိုတွေပါပါတယ်လို့ဂရီနီပြည်ကြားကလာအုပ်ချုပ်ရေးကောင်စီ IEC ရဲ့အထူးသဖြင့်ဒေါ်တောင်နေနဲ့ဦးပညာကပြောပါတယ်တာပြီးနိုဝင်ဘာ23ရက်နေ့တုန်းကလည်းတိုက်ပွဲထဲပိတ်မိနေတဲ့ပြည်သူတွေကိုကယ်ထုတ်ပေးတဲ့တမိုးတမီပရဟိတအတင်းကအသက်18နှစ်အရွယ်အတင်းသားစစ်တပ်ရဲ့လက်နက်ကြီးကြီးစားထိမှန်ပြီးတေဆုံးတွားပါတယ်
ရှမ်းပြည်မြောက်ပိုင်းကြောက်မဲမြို့နယ်တီဘောမြို့တွင်မှစစ်ကောင်စီတပ်ကတိုက်လေရင်အပြင်လက်နက်ကြီးတွေနဲ့ပစ်ခတ်လို့နေအိမ်တွေထိမှန်ပျက်စီးခဲ့ပြီးရွာသားတယောက်ထိမှန်တေဆုံးခဲ့ပါတယ် จ้าแม่มิวเน่น้องปิงอุกสู่กูโนเวมบาลาสังไห้ยันนี่มุ่นแต่เชิงกาเอ็มไอตัดดีไฟใต้หลี่ยันเนปจิคัลโลน้องปิงอุกสู่เทกาซีเพียนสักคันคอกแขกปังตีปังตึงยาริกาเนเองเซลงจอที่แขกจะซีแค่บาร์เรโนเวมบาลาสังไห้ยันนี่ดงงาเลเจ้าแม่เฉยไซข้ามายะงาตงยันนี่กาและแน่จีจีจิคัลโลปาปุกปิงคาน้องปิงน้องเป็ดยาแพทย์ใจหยอกบีอัตตะลิสเซอเยยาตาเตียวจีซาที่มันตีส่งตัวแค่บาร์เรရှမ်းပြည်မြောက်ပိုင်းမြို့တွေမှာညီနောင်မဟာမိတ်သုံးဖွဲ့နဲ့စစ်ကောင်စီတို့ကြားတိုက်ပွဲတွေပြင်းထန်နေပြီးစစ်ဘေးရှောင်လူဦးရေ 4,000 ကျော်ရှိနေပြီလို့ UN OCHA ကထုတ်ပြန်ထားပါတယ်
။ကချင်ပြည်နယ်ဖားကန့်မြို့နယ်ဆိုင်းတောင်ရွာမော်ရှန်ရက်ကွက်မှာလုပ်ငန်းရှင်6ယောက်ကိုဖမ်းဆီးပြန်ပြေးဆွဲတဲ့တပြပြန်ပြေးဆွဲအဖွဲ့ကိုကချင်လူလတ်ရေးတပ်မတော် KIA ကဖမ်းဆီးနိုင်ခဲ့ပါတယ်။အဖွဲ့ခေါင်းဆောင်အောင်ဝမ်နဲ့အဖွဲ့သား20ကျော်ကိုရှင်းရင်ဟိုတယ်ရဲ့ KTV ကနေနိုဝင်ဘာ12ရက်နေ့မှာ KIA ကဖမ်းဆီးခဲ့တာဖြစ်တယ်လို့ဒေသခံတယောက်ကပြောပါတယ်။အဲ့ဒီတပြပြန်ပြေးဆွဲအဖွဲ့ကစစ်အာဏာသိမ်းပြီးတဲ့နောက် KIA အဖွဲ့ရဲ့နာမည်ကိုအလွဲသုံးစားပြုလုပ်ပြီးငွေတောင်းတဲ့စာတွေဖုန်းကနေပေးပို့ချင်းချောက်ငွေတောင်းယူတာတွေလှုပ်ဆောင်တယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီအဖွဲ့ကဖားကမျိုးရှိလုပ်ငန်းရှင်6ယောက်ဖမ်းဆီးပြီးသိန်းပေါင်း 4,000 နဲ့ပြန်လည်ရွေးခိုင်းတဲ့အပြင်ရွှေဆိုင်တွေကိုလည်းဖုန်းမက်ဆေ့ပို့ပြီးချင်းချောက်ငွေတောင်းတာတွေလုပ်တယ်လို့ဆိုပါတယ်
တိုက်ပွဲဖြစ်ပွားနေတဲ့မွန်ပြည်နယ်ကြိုက်မရောမြို့နယ်ချောင်းနှခွနယ်တဝက်ရှိစာတင်ကျောင်း35ကျောင်းကိုနိုဝင်ဘာလ23ရက်နေ့ကစပြီးရာယီပိတ်ထားမယ်လို့ပြည်နယ်ကောင်စီကထုတ်ပြန်ထားပါတယ်လက်ရှိချောင်းနှခွနယ်မြေကို KNU PDF တော်လှန်ရေးပူးပေါင်းတပ်ဖွဲ့တွေကသိမ်းပိုက်ထားတာကြောင့်အနီးအနားတဝက်ကဖာသိန်းပေါ်လောကုန်းမေတီယိုတောင်ကလေးကနာလူကြံတော်ရွာတွေအပါအဝင်ရွာပေါင်း10ရွာထပ်မင်းမှာတိုက်ပွဲဆက်လက်ဖြစ်ပွားနေပြီးစစ်တပ်ရဲ့လက်နက်ကြီးတွေရွာတွေကိုကြားရောက်ပတ်ကွဲနေလို့ရွာသားတွေကဘေးလူရာကိုထွက်ပြေးနေရတာပါလက်တလောကျွန်းရွာမွန်ဘုံတော်ကြီးကျောင်းမှာထွက်ပြေးလာတဲ့ရွာသားတွေရာနဲ့ချီပြီးရောက်ရှိနေတယ်လို့စေတနာဝန်ထမ်းအကူအညီပေးနေသူတွေကဆိုပါတယ်
ချင်းပြည်နယ်ဟာခါမြို့နယ်ဖလန်းမြို့တို့မှာခရစ်စမတ်နဲ့နေ့သစ်ကူးပွဲတော်စီစီကာကာမလုပ်ကြဖို့ခရိယန်ကိုင်းပေါင်းဆောင်ဓမ္မအမှုတော်ဆောင်ဖွဲ့တွေကထုတ်ပြန်ပါတယ်ခရိယန်ပါတာဝင်တွေနဲ့နေ့ထူးနေ့မြတ်ဖြစ်တဲ့ဒီဇင်ဘာ25ရက်ခရစ်စမတ်နေ့နဲ့2024ခုနှစ်ဇန်နဝါရီလ1ရက်နေ့သစ်ကူးပွဲတော်ကိုလက်ရှိကြုံတွေ့နေရတဲ့နိုင်ငံရေးအခြေအနေတွေကြောင့်စီစီကာကာနဲ့မလုပ်ကြဖို့အသင်းတော်တွေနဲ့ချင်းပြည်သူတွေကိုခရိယန်ကိုင်းပေါင်းဆောင်ဓမ္မအမှုတော်ဆောင်များအဖွဲ့ကတောင်းဆိုလိုက်တာဖြစ်ပါတယ်ပွဲနေ့တွေမှာဖျားကြောင်ရက်ွက်တွေအပြင်ကိုပိုင်အနေနဲ့ဖြစ်စေအသားတွေတက်ပြီးအတူစားတုံးတာတွေဖြစ်စေမပြုတ်လောက်ကြဖို့အိမ်တွေလမ်းတွေနဲ့ဖျားကြောင်တွေမှာအလှဆင်တာမျိုးတွေကအစမလောက်ကြဖို့နဲ့ဖျားကြောင်မှာဝစ်ပြုတ်ကိုးကွယ်တာနဲ့ဆက်ကဆူတောင်းတာလောက်ပဲလောက်ကြဖို့ထုတ်ပြန်ထားပါတယ
်ခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါချင်းပြည်နယ်မှာချင်းမျိုးသားတပ်ဦး CNF CNA ရဲ့ဦးဆောင်မှုနဲ့ချင်းကကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကမြို့သိမ်းတိုက်ပွဲတွေစတင်လာပြီးနောက်စစ်ရေးနဲ့ကုန်သွယ်ရေးအရာမဟာဗျူဟာကြတဲ့ဖလန်းမျိုးနယ်တဲ့ကရီကော်ဒါမျိုးကိုတိမ့်ပိုက်ထိန်းချုပ်လိုက်ပြီးဖြစ်ပါတယ်အဲ့ဒီဘက်ကစစ်ရေးအခြေအနေနဲ့ပတ်သက်ပြီးကိုရောဘက်ကစူးစီးထားပါတယ်
အိန္ဒိယမြန်မာအမှတ်နှစ်နယ်စပ်ကုန်းသွေးစခန်းအခြေဆိုင်ရာနယ်စပ်မြို့ရီခဒါမြို့ကစစ်ကောင်စီရဲ့တပ်စခန်းနှစ်ခုကိုချင်းအမျိုးသားတပ်မတော် CNF CNA ဦးဆောင်တဲ့ချင်းကကွေပူပေါင်းတပ်ဖွဲ့တွေကနိုဝင်ဘာလ12ရက်နေ့ညကနေဝင်ရောက်စီးနင်းတိုက်ခိုက်ခဲ့ပြီးနောက်တနေ့နိုဝင်ဘာလ13ရက်နေ့ညနေပိုင်းမှာတပ်စခန်းနှစ်ခုစလုံးကိုသိမ်းပိုက်နိုင်ခဲ့ကြပါတယ်။ဒါဟာချင်းကကွေတပ်ဖွဲ့တွေအနေနဲ့ချင်းတောင်မှာပထမဆုံးအကြိမ်မြို့သိမ်းတိုက်ပွဲစတင်အကောင်အထည်ဖော်လာတာဖြစ်တယ်လို့ချင်းမျိုးသားတပ်မတော် CNA ပြောရေးဆိုခွင့်ရှိသူ slide တစ်နေကပြောပါတယ
်စစ်ကောင်စီကိုစီးပွားရေးအထောက်ပံ့ပေးတဲ့ကုန်သွယ်ရေးခဏိုင်းကကုန်သွယ်ရေးမှာဆက်ကြရတဲ့လုပ်ဖြစ်တဲ့အတွက်ကျွန်တော်တို့ကတော့ဝန်ထမ်းနဲ့ဖြစ်တဲ့ပြောရရင်တော့သူတို့အတွက်လည်းရေးချင်တယ်ကျွန်တော်တို့အတွက်လည်းမှတ်မှောက်ပြီးတော့ကြားတယ်မြုပ်ဖြစ်တဲ့အတွက်ကျွန်တော်တို့ဒီကောင်
နိုဝင်ဘာလ12ရက်နေ့ကစတင်တဲ့အဲ့ဒီစစ်စင်ရေးမှာချင်းပူပေါင်းတပ်တွေကရီခေါ်ဒါမျိုးအမှတ်၁ရက်ကွက်တုံကုန်းပေါ်ကစစ်ကောင်စီအထိုင်စခန်းကိုနိုဝင်ဘာလ13ရက်မနေ့ပိုင်းမှာသိမ်းနိုင်ခဲ့ပြီးအမှတ်၂ရက်ကွက်တုံကုန်းပေါ်ကတပ်စခန်းကိုတော့ညနေပိုင်းမှာထပ်မံသိမ်းနိုင်ခဲ့တာဖြစ်ပါတယ်ရီခေါ်ဒါမျိုးသိမ်းတိုက်ပွဲမှာစစ်ကောင်စီတပ်ဖွဲ့ဘက်ကဗူမှုတစ်ယောက်အပါဝင်9ယောက်လက်နက်ချအလင်းဝင်ခဲ့ပြီး6ယောက်လောက်သေဆုံးခဲ့ပါတယ်တပ်သား30ကျော်ကတော့အိန္ဒိယဘက်ကိုထွက်ပြေးသွားကြတယ်လို့ slide ထက်နေကပြောပါတယ
်တိုက်ပွဲမှာစစ်ကောင်စီဘက်ကခုလိုဗိုလ်ဗိုလ်တို့ပါဝင်ခုလိုကလည်းများချတယ်ကျွန်တော်တို့ကောင်းကောင်းချင်းတည်းထားပါတယ်အဲ30လောက်ကတော့ဒီအထက်ကိုခိုးပြီးတော့ဒီအာမတိုက်ကချင်းက
India နိုင်ငံဘက်ကိုထွက်ပြေးခိုလုံသွားကြတဲ့စစ်ကောင်စီတပ်သား30ကျော်ကို India စစ်တပ်နဲ့ Mizoram ပြည်နယ်ရဲတပ်ဖွဲ့တို့ကထိန်းသိမ်းထားကြပြီးနောက
်နိုဝင်ဘာလ14ရက်နေ့မှာတော့
ရဟတ်ရင်နဲ့ခေါ်ထုတ်သွားကမဏိပူပြည်နယ်မိုးရေးမြို့ကတဆင့်တမူးမြို့ရှိစစ်ကောင်စီထံကိုလွှဲပြောင်းအနှံခဲ့တယ်လို့ဒေသတွင်းသတင်းတွေမှာဖော်ပြထားပါတယ်တိုက်ပွဲကြောင့် Recorder မြို့ဒေသခံပြည်သူအလုံးကတော့ India နိုင်ငံ Mizoram ပြည်နယ်ဇုတ်ခွထရကြီးရွာတွေကိုထွက်ပြေးတိမ်းရှောင်ခဲ့ကြရပြီးစစ်ဘေးရှောင်တွေထဲကအသက်52နှစ်အရွယ်အမျိုးသားတယောက်လက်နက်ကြီးကြီးစထိမှန်တေဆုံးခဲ့ရတယ်လို့အရက်သား10ယောက်လောက်လည်းထိခိုက်ဒဏ်ရာရရှိခဲ့ကြပါတယ်ခင်ဗျာ
မုံပြည်နယ်စိုက်မယောမြို့နယ်ချောင်းနှက်ကွနယ်မြေရဲစခန်းနယ်တရားဂိတ်စခန်းကိုတော်လန်ရေးပူပေါင်းတပ်ဖွဲ့တွေကနိုဝင်ဘာလ23ရက်နေ့နေ့လယ်ပိုင်းလောက်မှာတိုက်ခိုက်သိမ်းပိုက်လိုက်ပါတယ်ဒီအကြောင်းကိုတော့ရမင်းကစူးစီးတင်ဆက်ထားပါတယ်
ချောင်းနှက်ခွနယ်မြေရဲစခန်းနဲ့တရားဂိတ်စခန်းတိမ်ပိတ်ခံလိုက်ရတာနဲ့ပတ်သက်ပြီးကြိုက်မြော်ရဲစခန်းတာဝန်ရှိသူတယောက်ကအခုလိုပြောပါဗျာ။ချောင်
းနှက်ခွဆိုတာတိုင်ရောပိုင်ကအဲဒီတရားဟောပါဟိုဘက်ကတိမ်လိုက်ပြီလို့ပြောတယ်။အဲဒီချောင်းနှက်ခွမြောက်ခေစာတင်ကြောင်းရှိရတရားကလည်းလက်နဲ့ကြည့်ကြလို့အပေါက်ကြီးဖြစ်သွားတော့အစိုးရကလည်းသွားလာတယ်ရဟုတ်တော့ကတို့ဘက်ကပိတ်ထားရမှာနော်။ဟိုဘက်ကတိမ်လိုက်ပြီလုံးဝပိတ်သွားပြီဘာလာလို့မရ
ဘူး။အထရာမြေပေါ်ကချောင်းနှက်ခွတရားနဲ့ရဲစခန်းတွေကိုတော်လှန်ရေးပူပေါင်းတပ်ဖွဲ့တွေတိုက်ခိုက်သိမ်းပိုက်ချိန်မှာစစ်ကောင်စီတပ်ဖွဲ့ဝင်15ယောက်နေပါလက်နက်ချခဲ့ပြီးချောင်းနှက်ခွပတ်လည်နီနာသွားရွာတွေကိုတော့စစ်ကောင်စီကလက်နက်ကြီးတွေနဲ့အဝေးကနေလှမ်းပြီးပစ်ခတ်နေတယ်လို့လည်းပေါ်လောရွာသားတယောက်ကမွန်ပါတာနဲ့အခုလိုပြောပါဗျာ
ကရမနန်နေတော့ပါဗျာချောင်းနှက်ခွကတည်းက
ချောင်းနှက်ခွမှာတော့ဗမာစစ်သားတွေလုံးဝမရှိတော့ဘူးအားလုံးလက်နဲ့ချကုန်ပြီမုံလဲနှစ်နိုင်ကျော်လောက်မှာရဲစခန်းနဲ့တရားကိုတော်လည်းတက်ဖွဲ့တွေတင်ပိုင်နိုင်ခဲ့တယ်ဒါပေမဲ့တတိထားနေရတယ်အဝေးကနေဗမာစစ်တပ်လက်နဲ့ကြီးယူနေလဲလန်းပစ်နေတာအတန်ကျဲကြီးကြားရတယ
်ချောင်းနှက်ခွကြေးရွာကြီးကဖားတိန်ကန်းနာနဲ့ပေါ်လောရွာတွေဘက်ကိုစစ်ကောင်စီရဲ့တပ်လေကြောင်းပစ်ခတ်မှုတွေမှာပေါ်လောရွာကကလေးနှစ်ယောက်တေဆုံးခဲ့ရပြီးနေအိမ်တွေနဲ့ထိခိုက်ပျက်စီးတာတွေရှိခဲ့တာပါချောင်းနှက်ခွစခန်းအပြင်ရှားမြောင်နဲ့မြမပြည်နှမှာမဟာမိတ်တပ်ဖွဲ့တွေစခန်းသိမ်းတိုက်ပွဲတွေဆင်နွှဲနေနိုင်တာဖက်စစ်အာဏာစနစ်ကိုဆုံးသတ်တော့မဲ့အခြေအနေဖြစ်တယ်လို့လည်းတမတော်ရာရှိအောင်နိုင်ငံရေးသမားဗိုလ်ကြီးနေမျိုးစင်ကအခုလိုတုံ့တပ်ပါတယ်
။မွန်ပြည်နယ်မှာချောင်းနှက်ခွရဲစခန်းအထိဘိန်းခံလိုက်ရပြီ။ချင်းပြည်နယ်မှာနော်ရစ်တပ်စခန်းတွေဘိန်းခံလိုက်ရပြီ။ရခိုင်ပြည်နယ်မှာချင်းခါလီအပါအဝင်အရေးကြီးတဲ့ဒုံးတပ်ဖွဲ့စခန်းတွေဘိန်းပတ်ခံလိုက်ရပြီ။ရှမ်းမြောက်ကတော့အထွေထူးပြောစရာမလိုဘူး။ကွန်လွန်ရွာမှုအီမီထွန်စခန်းလုံးဝပျက်စီးဆုံးရှုံးသွားပြီးကျွန်တော်တို့နိုင်ငံကို290ကြာအုပ်စီးရက်ဆက်ခဲ့တဲ့ဖက်စစ်အာဏာရှင်စနစ်ကြီးရဲ့ညီကုန်းအဆုံးသက်ခြေနေတွေဖြစ်သွားပြီး
။နိုဝင်ဘာလ23ရက်နေ့ကကြိုက်မြော်မြို့နယ်ချောင်းနှခွရွာတဲကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဖွဲ့ဝင်အား90တဲက23ရောက်လက်နက်ချညှပ်ခံခဲ့တယ်လို့လည်းမြို့သားညီညွတ်ရေးဆိုရ NUG ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ရှင်။
အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါ
။ရခိုင်ပြည်မှာတရက်တာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေထဲစစ်ကောင်စီတပ်စခန်း40နီးပါးဆွန့်လွတ်ခဲ့ရပါတယ်။လက်ကော်မြို့မှာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုလက်နက်ကြီးငယ်တွေနဲ့ပစ်ခတ်မှုတွေကြောင့်နိုဝင်ဘာလ14ရက်တရက်တည်းမှာပဲအရက်သား14ယောက်ထိမှန်သေဆုံးခဲ့ပါတယ
်။ဒေါ်ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒီတာကတိုင်းသာသတင်းနောက်တူကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအမိပ
ါ။ဆရာနာသိမ့်ပြီးမှာတိုင်းရင်ဒေသမျိုးစုံကိုတိုက်ပွဲတွေပြန့်နှံ့လာတာနဲ့ဒုက္ခတွေရောက်နေကြတာကိုအပတ်စဉ်တိုင်းရင်သတင်းစင်အစီအစဉ်မှာနားဆင်ကြည့်ရှုခဲ့ရတာပါ။အခုတော့နောက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ပါအပြည့်ရဲ့စာချုပ်နဲ့အလှဲ့အပတ်ဆိုတဲ့ခေါင်းစဉ်နဲ့သုံးသက်ထားပါတယ်လွန်ခဲ့တဲ့လကကျင်းပတဲ့အပြည့်ရဲ့စာချုပ်ရှင်းနေမြောက်ခန္ဓာတယောက်သူတွေဟာမိမိတို့ဘဝရည်တည်ရေးအတွက်စစ်ကောင်စီနဲ့ဆက်ဆံနေကြတာဖြစ်ကြောင်းဥအောင်ခင်ကရေးသားပြီးကိုညံဝဲအောင်နဲ့အတူပြောပြထားတာကိုသုံးသက်ထားတာကိုတဝါဒီနာစင်ကြည့်ရှုကြပါအောင်ခင်ဗျာ
ရှင်းအာနာသိမ့်ပြီးတဲ့အခါမှာအာနာတိမြင့်ရေးအတွက်ရင်းချမ်းရေးဆွေးနွေးတာဟာဗမာတပ်ရဲ့ဓလေ့ထုံးစံလိုဖြစ်နေပါလေဆွေးနွေးချိန်မှာအပြစ်ရထားတော့အလှဲ့အပတ်လုံနိုင်တာကြောင့်ဆွေးနွေးပွဲပြီးတဲ့အခါမှာလက်နက်ကင်တပ်ဖွဲ့အချို့ကွဲပြဲသွားတဲ့အစီအလာရှိပါတယ်အပြစ်ရဖို့မရည်ရွယ်ပဲရင်းချမ်းရေးဆွေးနွေးပွဲကျင်းပတာတွေများလာပါပြီသမရဦးသိန်းစင်ဆိုရကအပြစ်ခတ်ရဖို့စိတ်ကူးပွေရာရှိပေမဲ့ရှိတဲ့ကတော့အပြစ်ရစာချုပ်ကို 国土对政府的身份上法的。谁告诉你别人杀就你来干那啊来过去吧的。看那带着刚上就够谁告诉欧个大哥没那个大哥沟通上过去亲密他吧的。给你欧个大好少母都谁破。BNO 保那个空欧个 ,RCSS 个不就约些。门必须把这个南水间的南托摩 ,AIB 个看守南昂萨的报告里我那叫天父也是这样的。我亲密看下的啊这龙的开的亲密我呢那是一样为啥的这个看啥也没有说吧的。啊面中我有些高兴欧克大家都可都变背他的墓恰过的啊了看不会骗你吧的。
အပြည့်အခမ်းအနားတက်တဲ့အဖွဲ့တွေဟာရည်ရွယ်ချက်နဲ့အကျိုးစီးပွားခြင်းကွဲပြားကြပါတယ်အဖွဲ့ငယ်တွေအဖို့ဆက်လက်ရည်တည်နိုင်ရေးဟာအရေးကြီးတာမို့စစ်ကောင်စီနဲ့မွေမသေးဒုံမကျိုးပုံစံမျိုးနဲ့ဆက်ဆံနေကြတာလို့ပို့အုပ်အဖွဲ့နာယကခွန်အုပ်ကာကပြောဝပါတယ်အဖွဲ့ငယ်တွေရဲ့လုံခြုံရေးစီးပွားရေးနဲ့ရည်တည်ရေးဟာစစ်ကောင်စီနဲ့ဆက်ဆံနေတဲ့အတွက်ပြောဆိုဆွေးနွေးဖို့ဆက်သွယ်ရေးလိုင်းဖွင့်ထားတာဖြစ်ပုံရပါတယ်စစ်တပ်နဲ့ဆက်ဆံရေးဟာNCA မပြတ်ကြောင်းပြသရရောက်တယ်လို့ခွန်ဥက္ကာကဆိုပါတယ် NCA အရဖွင့်လှစ်ထားတဲ့ဆက်ဆံရေးယုံတွေဟာဖအံများဝီဒီတဝဲမှာရှိနေပြီးလုံးစရာရှိတာတွေလုံနေကြတဲ့အတွက် NCA ပြက်ပြက်တယ်လို့မပြောနိုင်ဘူးလို့ဆိုပါတယ်စစ်ကောင်စီကလည်းအာနာသိမ်းပြီးနောက်ပိုင်းဆွေးနွေးပွဲ88ကြိမ်လုပ်ခဲ့တယ်လို့ဆိုပါတယ် RCS ရှမ်းပြည်ပြန်လည်ထူထောင်ရေးတပ်ကတော့စစ်ကောင်စီနဲ့နားလည်မှုယူထားပုံရပါတယ်
ခါနာမှာအကြီးဆုံးနဲ့အထူးကြဆုံးသီးသန့်ထိုင်ကုန်မှာစစ်ကောင်စီဥက္ကဋ္ဌတဦးတီးထိုင်နေတာကိုကြည့်ရင်စစ်ကောင်ဆောင်မှာတန်းတူရည်ရွယ်စိတ်မရှိတာထင်ရှားတယ်လို့အေယာဝတီဆောင်သားမှာပေါ်ပြပါတယ်။ဦးသိန်းစိန်နဲ့ဒေါ်အောင်ဆန်းစုကြည်လက်ထက်မှာကျင်းပတဲ့ NCA အခမ်းအနားတွေမှာကောင်ဆောင်အားလုံးဟာတကန်းပြီးထိုင်ကြပါတယ်။ရှင်းနေမြောက် NCA ပွဲမှာတော့စစ်ကောင်ဆောင်ဥက္ကဋ္ဌထိုင်ကုန်ဟာအကြီးဆုံးသီးသန့်ထိုင်ကုန်ဖြစ်နေတာကြောင့်အခမ်းအနားတက်သူတွေဟာရှစ်ကောင်းဆောင်ရဲ့နောက်လိုက်လူဖြစ်နေပါလေ။ပြည်သူလူထုနေထိုင်တဲ့ကျေးရွာတွေကိုမီးရှို့ပြီးလေကြောင်းကဘုံကျဲနေတုန်းမှာအပြည့်ရအခမ်းအနားကျင်းပတာဖြစ်လို့လှဲ့ခွက်လူဖြစ်နေပါလေ
။စစ်ကောင်စီဥက္ကဋ္ဌဟာ NCA အခြေခံမူကိုချိုးဖောက်ပြီးအရှက်မရှိနှစ်ပတ်လည်အခမ်းအနားကျင်းပတာဖြစ်တယ်လို့အမျိုးသားညီညွတ်ရေးအစိုးရယာယီသမ္မတကဆိုပါတယ်။ဆရာနာသိမှုကိုစန့်ကျင်တဲ့လက်နက်ကင်အဖွဲ့တွေကတော့ NCA အပြည့်ရစာချုပ်ကိုစစ်ကောင်စီဖျက်ဆီးလိုက်ပြီလို့သတ်မှတ်ထားကြပါတယ်။ဒါကြောင့်မိမိဖျက်ဆီးလိုက်တဲ့အပြည့်ရစာချုပ်ကိုအခမ်းအနားကျင်းပပြီးဂုဏ်ပြုနေတာဟာမင်းအွန်လိုင်းရဲ့လှည့်ကွက်တွေကိုချီးမွမ်းသလိုဖြစ်နေတယ်လို့သုံးသပ်သူတွေရှိပါတယ်။အဲ့ဒီအခမ်းအနားတင်းရောက်သူတွေဟာမိမိတို့ရဲ့ရည်တည်ရေးနဲ့အကျိုးစီးပွားမြင့်တင်ရေးအတွက်စစ်ကောင်စီနဲ့တဟဇာတာဖြစ်ဖို့ကြိုးပမ်းနေကြသူတွေသာဖြစ်တယ်လို့ဆိုပါတယ်စစ်ကောင်စီရဲ့ NCA အလှည့်အပတ်ကိုနိုင်ငံသားအလှူရှင်တွေလက်မခံကြတဲ့အတွက်အရင်လိုအလှူငွေရဖို့အလားအလာမရှိတော့ပါဘူးဒါပေမဲ့အပြည့်ရပွဲစားတွေကတော့မျောလင့်နေတုံးဖြစ်ပုံရပါတယ
်စစ်ကောင်စီကပြည်တွင်းစစ်မှာအရေးတာဖို့အခွင့်အလမ်းနှဲပါလာပေမဲ့စစ်ကောင်စီနဲ့ဆက်ဆံမှသာမိမိရဲ့နိုင်ငံရေးဘဝရပ်တည်နိုင်မယ်လို့ယုံကြည်သူတွေဟာအပြည့်ရညီလာခံကိုတက်ရောက်ကြပါတယ်ဆရာနာရှင်စနစ်ဟာထာဝရအမြဲတမ်းတည်ရှိနေမယ်လို့ယုံကြည်သူတွေဖြစ်တဲ့အတွက်အာဏာရှင်ရေးတဲ့တေးသောနဲ့တီးလုံးတီးခွဲ့အတိုင်းကပြနေကြပါတယ်ရှစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုနဲ့မီးရှို့ဖျက်ဆီးမှုကြောင့်စစ်ပြေးဒုက္ခတွေတွေတန်းချီရှိနေပေမဲ့ရှစ်ကောင်စီနဲ့ဆက်သွယ်တာဟာ NCA အပြည့်ရစာချုပ်မပြတ်ပြဲကြောင်းပြတာတာဖြစ်တယ်လို့ဟုတ်ကောင်းဆောင်ခွန်အောက်ကာကယုံကြည်ပါတယ်ဟုတ်ပါလိမ့်မယ်ရှစ်ကောင်စီပေးတဲ့ဘွယ်ဓုဂုံဓုတွေကိုလက်ခံရယူပြီးမိမိတို့ရည်တည်ရေးအတွက်နားလည်မှုနဲ့အပေးအယူလှုပ်ရှားသူတွေဟာအပြည့်ရစာချုပ်ကိုပြက်ပြယ်ပြီးလို့ပြောနိုင်တဲ့အခြေအနေမရှိပါဘူးအကြောင်းကတော့အပြည့်ရပြက်ပြယ်တယ်လို့ပြောတာဟာသူတို့ဘဝလည်းပြက်ပြယ်သွားပြီဆိုတဲ့သဘောဖြစ်နေလို့ပါပဲဒါကြောင့်စစ်ကောင်စီရဲ့လက်နက်ကင်တွေဟာအပြည့်ရကိုအမျိုးမျိုးလှည့်ပတ်ပြီးအဓိပ္ပာယ်ဖွင့်ဆိုနေကြတာဖြစ်ပုံရပါတယ်ခင်ဗျာ
NCA အပြည့်ရစာချုပ်နဲ့လှည့်ခွက်အလှည့်အပြောင်းအကျိုးစီးပွားတွေကြောင့်ဥအောင်ခင်မြမရဲ့သုံးသက်ချက်မှာ တဝါကြီးနာဆင်ကြည့်ရှုခဲ့ရတာပါ။အဲ့တော့မကြာခင်မှာကျမ်းမာရေးကဏ္ဍလာဖို့ရှိသေးတာမို့ဆက်ပြီးတော့နာဆင်ကြည့်ရှုကြပါအောင်ခင်ဗျာ
။မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။တရင်ကိုတပိုင်းတစပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေ၊မျောလင့်ချက်တွေ၊ပိုကောင်းတဲ့မက်ဖန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေတရင်တွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ။ကျွန်တော်တို့ဒီနေ့စပိုင်းဆိုင်ရာချုံရင်ကျက်စက်တိုက်ရှိခဲ့တာကြောင့်အစီအစဉ်တွေရှင်းအောင်ဖြစ်ခဲ့ရမှုတွေအားလုံးနဲ့မှာယွင်းခဲ့တာတွေအားလုံးတဲ့အနှွေးညွတ်တောင်းပန်ပါတယ်။အဲ့တော့ကျွန်တော်တို့ Washington DC မြို့တော်ကနေပဲလိုင်းဒိုမီတာ1925 32တို့အပြင်ဒီ VOA ရဲ့ Facebook website နဲ့ YouTube ကနေပဲတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းည10:00နာရီတိဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတော့အပတ်စဉ်ကျန်းမာရေးကဏ္ဍပါဒီတစ်ပတ်မှာတော့ Vaping လို့ခေါ်တဲ့ဆေးလိမ့်ငွေ့ရှူတာရဲ့အန္တရာယ်ကိုပြောပြထားပါတယ်။ဒီဆေးလိမ့်ငွေ့ရှူတာကြောင့်အသက်ရှူလမ်းကြောင်းနဲ့အဆုတ်ကိုထိခိုက်တာအပြင်တခြားကျန်းမာရေးအန္တရာယ်ကြီးတွေလည်းရှိတယ်လို့ကျမရေးကြံကျင်သူတွေကတတိပေးနေပါဗျ။ဘလို့အနေရကြီးတွေပါလဲ။ဘာကြောင့်ဒီလိုအနေရရှိရတာပါလဲ။ဒီကြောင့် Health Digest ကျမရေးနဲ့ဆေးပညာကြားနဲ့အငိမ့်စား Editor ချုပ်နဲ့မြန်မာနိုင်ငံတက်ကပြည်သူ့ကျမရေး Foundation အလုံးမှုဆောင်ဖွဲ့ဝင်ဒေါက်တာတင်မောင်ထွေးအများသိကြတဲ့ဒေါက်ထွေးဆေးမန်းကိုကျွန်တော်ပဲမေးမြန်းထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ။
โอเคดร.ติมองทรีดร.เซมันครับเนี่ยเราเวทดอกเตอร์เวทบีนโลคอเรดีเซลิงเวทชูราสตินเกบงเนี่ยเซลิหลูเปเนเนเมียอันเนยชีดาโกยีบุยะปีเกเรตะคอกกะเปียวบีมาดีตะคอกดอเสียเยบลูอะเทไซอันเนยชีดาโกเซตเปียวมาโมบากะนี่ซาบิรอชินปาจินเลยเสียเย
กัมเนวิกะซีเครตดีมาโลดีเซลิยูโกงวยเซมาเคมิคอลเยคอนโทรลดอรอบบา
ดาริปิซีเยบอเสียเนา
ะဟုတ်ပါတယ်အဲတဲမှာဟိုကတ်မီယန်နုကတိကတိစင်တာဒီပနညာလို့ပါလေဒီခုဒေးဘင်းဖေဗာမှာကြတော့ဒီတော့အဲ့လိုမများဘူးသူတော်လဲဒီတော့ကျွန်တော်တို့ပါပေးရမယ်ဒါပေမဲ့ဒီတော့လည်းများလာပဲအဲ့တော့ဒီနီကိုတင်ရဲ့ effect ကြောင့်အများဆုံးကတော့တက်ကြီးလန်ကြောင်းနေအဆုတ်တွေဒုက္ခပေးတယ်သူတော်ညောင်းသေးတော်တွေကျင်းသေးတယ်တောက်ပြာခေါင်းရောပါဘူးလေဆုတ်မှာဆိုလို့ချင်းနောက်ဆုံးဆုတ်ကင်စာဖြစ်ပြီးပြန်ပေးနိုင်တယ
်ဟုတ်ကဲ့ဆရာနောက်ရောဒီစိတ်လေးတောက်တဲ့အန်ဒီရဲ့ဒီဆေးလိမ့်ငွေ့ရှူတာကဘလို့ကွာတာရှိတယ်ဆရာကြီ
းနည်းနည်းလေးကွာရှိတယ်ဖိတ်လုပ်ဝင်ရမှုရအာခေါင်ထဲကိုထည့်ရရောက်တဲ့တော့အာခေါင်ပူရားတယ်မြေကြောင်းရားတယ်မြေကြောင်းနာတယ်ချောဆူးတယ်လက်ရှိကျက်တယ်အသက်ရှိကျက်တာလည်းအတူတူပဲဒါအပြင်ပူဆူးတာဒီ flavor ဆိုတာဒီအနက်အရသာကိုကောင်းအောင်လုပ်တဲ့ပစ္စည်းရအဲဒီ high လေးခေါ်တော့မဟုတ်လေဒီလိုမှပါတဲ့ chemical တစ်မျိုးက
ဓာတ်ပစ္စည
်းနော်ဟုတ်ကဲ့ဒီ powder ဆေးမှာသုံးတဲ့ပစ္စည်းဒီ chemical တွေပါတယ်အဲ့တော့ဒီကောင်ကကန်ဆာချစ်ဖို့ကအားပေးတယ်။ဒါကြောင့်ဒီဗေပါလုပ်ခြင်းဟာပူတော်မှကန်ဆာဖြစ်စေတဲ့နဲ့ဒီထားမှာပူတော်များတဲ့လူတော်ကျွန်တော်အောင်ပြောချင်ပါတယ်။သို့တော့ဒါကမှဒီကောင်ဗေဘင်းစပြီးတော့ပြင်ကျတာနှစ်ပေါင်းအိတ်အများကြီးတော့မကြားသေးဘူးလို့တော့ဗေဘင်းသက်သက်ပဲလုပ်တဲ့လူတွေရဲ့ဒီစတာတွေကတော့နှစ်အများကြီးမလုပ်ရသေးဘူးပေါ့ဒီတော့ဆက်ရှိအများကြီးတော့မလုပ်ရသေးဘူး။သို့တော့ကျောင်းနိုင်တာကတော့နီကိုတင်ကတော့အတူတူပဲပါနာဖြစ်တဲ့ကြောင့်ကျန်းမာရေးထိခိုက်မှုကတော့ဒူတော့ဒီပါလောက်ကိုကြိုးတယ်ပါလေ။အမေပါပါပါပဲကွာပါတ
ယ်ဟုတ်ကဲ့ဆရာနောက်ဒီဘေးကလူတွေကိုထိခိုက်နိုင်တဲ့အနေအထားရောဆေးလိမ့်နဲ့ကွာသေးလားဆရာ
ဆေးလိမ့်ငွေကသူကိုယ်တိုင်တောက်လို့ရှိရင်သူ့ကိုဒုက္ခပေးတယ်ဒါကလူတိုင်းသိတယ်ကျွန်မကြီးသို့တော့ဒီသူတောက်လိုက်တဲ့ဆေးလိမ့်ငွေတွေကဒီကိုယ်ရှင်ဘေးမှာမှရှိတဲ့လူတွေအဆင်နာဆေးလိမ့်ကိုရှိရတာပေါ့သူကလည်းဒီသူခါသလိုပဲခါမယ်သူ့လောက်ထရက်ကြီးမခါတော့လေသူလည်းနှစ်ချီလာနှစ်ဖြစ်တော့လို့ရှိရင်ဘေးနားမှာရှိတဲ့ကလေးရဲ့ပြည့်ပြည့်လူကြီးရဲ့ရှိတဲ့ဆောက်ကြမင်းမကိုဝင်တဲ့ဒီဝက်ငွေရရောက်နိုင်ပါလေအဲကွန်ကားနေလုံးဒီကိုင်းလို့ပူဆိုးရတယ်။အဲ့ကောင်ကအငွေတွေကတောင်းနေရပါ။ဆေးလိပ်ငွေလောက်တော့ဒီဖေဗာတွေကအများကြီးမပြတ်ပေမဲ့လည်းပြတ်မှာလေ။အနည်းနဲ့များပြတ်မှာလေ။အဲမှာထိုင်နေကြတဲ့လူတွေဟိုအတူတူအားရတော့ကနေရဲဆိုတော့တက်ထိုင်ကြတယ်ညားပါလေ။ဒီငွေတွေကအခန်းထဲမှာမမြင်ရဘူးလေပြတ်နေတယ်။အဲ့တော့အခန်းထဲမှာတောက်တာဆေ ไม่หรอกคือสมมุติว่าโซเวเนี่ยแหละคือว่าปีนั้นเนี่ยเบียร์ซื้อจัวรอไปมากว่าวุ่นวายจังเลยอย่างนั้นโอเคเสียดีจ้ะที่เบียร์ลูกเรศิลิงวยอันนี้สิ่งอะไรไปเลยอาจารย์พิวเชนเลยเสียเรศิลิงวยที่เราเก่งเส้นโซนี่สักอ่ะกูก็ช่วยเนี่ยมาตั้งมาทำอะไรเส้นต่อเลยเนี่ยมีบ่เลยแล้วมาตั้งมาทำอะไรที่ต่อเชียนลุยคุณยี่อะไรหรือว่าต่อเชียนต่อเลยอะไรรู้ตัวกูต่อเชียนเลยกูจะทำอะไรกูที่จะเรียนไม่เอาว่า ไอ้แบบอุบัติเหตุลุต้าฮาร์ดสกินเสร็จแล้วเป็นเส้นโซนลุต้ามาทำอะไรเนี่ยอะไรมีอะไรที่เนี่ยเป็นสัญญาณอะไรมาเยอะสิ่งนี้จะเป็นเนี่ยข้อคำอะไรสื่อคำอะไรทรานสปอร์ตยี่ห้อบอลเลนบอลเดโมซิเดซิฟาชิบิมอันนี้มาต่อไปตามนี้ไปกับเชฟบาร์เลยก็ถือว่าจะรอไอ้เนี่ยมาทรายนี่เดสมุกินเอเรียคือเสร็จแล้วตัวยาตัวเนี่ยคืออยู่ข้างนี้กันมีรูดูยาเดสูรอุบลีมาลูดาลีชีกันก็จะช่วยเนี่ยเรื่องอยู่ชีนี่ว่าเลยก็ถือว่าที่ค
ကလေးလိုရတယ်ဆော့လိုရတယ်ဟာအငွေအားကြီးထောင်လို့ရတယ်နည်းနည်းထောင်လို့ရတယ်ခက်ချင်းချင်းချူရင်းနဲ့ဆိုရင်ခက်ချင်းလို့ရတယ်အဲ့ဒါတွေလည်းချက်ဆော့လို့ရအောင်လည်းအပူပစ္စည်းတွေရောင်းအောင်များရွယ်เนาะအဲ့ဒါတွေလည်းပြည့်ပြည့်ဝဝစီအောင်စားကုန်တာပေါ့လေဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာဖိတ်ပင်းစီလင်းဝိတ်ရှူခြင်းရဲ့အန္တရာယ်ကြီးတာကိုကျွန်တော်ပြပြတဲ့အချက်မှအရေးမှာနားဆ ဒီ လွိုက် ကော်နဲ့ ဒီမော စုပဲ တိုက်ပွဲတွေ ဆက်ပြင်းနေချိန် ကင်းဒီ တော်လိုင်း အင်အားစုတွေက စစ်ကောင်စီ တပ်တွေ အနေနဲ့ အချိန်ရှိတုန်း လက်လက်ချ ပူးပေါင်းဖို့ ကြေညာလိုက်ပါတယ် ကိုရနိုင် ပြောပြပေးပါအောင်ခင်ဗျာ
နိုဘာ 16 ရက်ဒီကနေ့နေကင်းမိုင်းလောက်က လွိုက်ကော် 4 စိတ်ဖက်မှာ နှစ်ဖက် တိုက်ပွဲဖြစ်ပွားခဲ့တယ်လို့ လွိုက်ကော် မျိုးက စစ်ရှောင်းတွေကို ကူညီပေးနေတဲ့ တန်ကာတော် တစ်ပါးက VOA ကိုပြောပါတယ်
ခုလေးနေမှာ15မိနစ်လောက်တော့အရင်ကွင်းဖက်ဖြစ်တယ်အဲ့ဒီကွင်းနဲ့တက်ကဟာဖြစ်ကြတယ်အဲ့ဖက်ကြတော့မှတ်တာခုလေးနေမှာ15မိနစ်လောက်ကွင်းသားလိုက်နေနေမိနစ်ညတညလုံးနေနေဒီနေ့လည်းနေနေဘာလို့လဲဆိုရင်ဒီနေ့တော့ခုဖက်တယ်အဲ့ဒီကနတ်တန်ထောက်တာနဲ့ဒီဟာအချင်းလိုက်ဘုံကြီးနေတယ်ဒီလေးလုံးစစ်စင်ရေးစတင်လိုက်တဲ့နိုမာ17ရက်နေ့ကနေ15ရက်နေ့မနေ့ညနေပိုင်းအထိစစ်ကောင်စ
ဖြစ်ပွားနေတာပါမနေ့ညပိုင်းမှာလက်နက်ငယ်တွေနဲ့ပြစ်ခတ်တာတိတ်မကြွေမဲ့လက်နက်ကြီးနဲ့ပြစ်ခတ်တာရောလေနဲ့ပြစ်တာတွေတောက်လျှောက်ကြားနေရသလိုဒီကနေ့မနေ့စောပိုင်းမှာလွယ်ကော်ကနေဘေးလို့ရကိုတင်းရှောင်နေသူတွေရှိတဲ့နေရာမှာ
လည်းကြီးကြပြီးပောက်ကွဲလို့ထိခိုက်မှုတွေရှိတယ်လို့လည်းဆရာတော်ကပြောပါတယ်မနေ့ကလည်းလာပြီးတူတူရေဒီကနေ့ကျောင်းရှိခန့်နဲ့ထွက်တိုင်းကနေမနေ့တော့မှာဒီကောင်ရေးကထွက်တာအဲ့ဒါထွက်တဲ့အချိန်မှာဖီးဆိုတော့ကအမှုနဲ့ကျောင်းပေါ်နဲ့ဖြတ်သွားတာတော့ဖြတ်တိုင်းအဲ့ချိန်မှာဒီတောက်ကွဲဆိုတော့အဲ့ဒါအမှန်ထိကြမှာတကယ်တော့ဒီမှုထွက်တယ်ပေါ့နော်ထွက်တယ်ဒီမှာထိရယ်ပြောတာလေ
ဒီကနေ့လူခွေးအဖွဲ့တီထောင်သူကိုပညာကတော့လုံမဆလီရဲ့နေ့အထိဆိုလက်နက်ကြီးလေရင်ဘုံကျက်မှုနဲ့အကြောင်းမဲ့ပြစ်သက်ခံရပြီးသေဆုံးသွားတဲ့အရသာ39ခုရှိတယ်လို့ပြောပါတယ်အဲ့ဒီစီးရင်ထဲမှာအသက်ကြီးရင်သူတွေလက်နက်ကြီးတန်ကြားလို့နှလုံးရက်သေဆုံးသူက35ဦးသေဆုံးပြီးတော့ကလင်းငယ်2ဦးပါဝင်တယ်လို့လည်းထုတ်ပြန်ထားပါတယ်ကင်းဒီမျိုးသားကာကွယ်ရေးတပ် KNDF ဘုံပြန်ကြားရေးတာဝန်ရှိသူတားရဲ့ဆိုကတော့
ဒီကနေ့မှာတော့နှစ်ဖက်ထိတွေ့မှုကြီးကြီးမားမားမရှိပေမဲ့လွိုက်ခေါ်နဲ့ဒီမော့ဆူတွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့ VOA ကိုပြောပါတယ်ဒီနေ့ကတော့ထိတွေ့မှုကြီးကြီးမားမားတော့မရှိသေးဘူးဒါပေမဲ့စစ်ကောင်စီဘက်ကဒါလေးရင်နဲ့လာပြီးတော့တပ်တူဘက်ကိုလေးရင်နဲ့လာပြီးတော့ပုံချဲတာတွေရှိတယ်တပ်တူဤတော့ဝိုက်ကိုပေါ့နော်ဒါပေမဲ့လော့ဆယ်ကတော့ထိတွေ့တိုက်ပွဲမှ
ွင်မှာတိုက်ပွဲတွေဖြစ်ခဲ့တယ်လို့ KNDF ကပြောပါတယ်။ဒီနေ့တိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာမရှိသေးပေမဲ့မနေ့ကတိုက်ပွဲမှာလိုက်ကော်ချင်းအောင်တပွဲတိုက်ခိုက်မှုရှိကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းလုံးကပြောပါတယ်
။ဒီနေ့လိုက်ကော်မှာတော့ဒါချင်းတောင်ကိုလိုက်ကော်ချင်းတောင်ကိုအပြင်းထန်တိုက်ခိုက်ရလို့ရှိတယ်။မနေ့ပိုင်းမှာတော့ပြည်နယ်ရဲတပ်ဖွဲ့မှုကျောင်းမှာအားရောက်ပြစ်ခတ်ပြီးဒီနယ်ရဲတပ်ဖွဲ့မှုယုံနာမှာထိတွေ့တိုက်ပွဲဖြစ်ပွားခဲ့တယ်။ရန်သူကြာဆုံးမှုများရှိကြောကြောင့်ပြန်လည်ဆုတ်ခွာသွားတာရှိပါတယ်
တိုက်ပွဲမှာတော်လိုင်းအင်အားစုတွေဘက်ကကြာဆုံးမှုများတယ်လို့စစ်ကောင်စီပြောခွင့်ရကပြောဆိုပေမဲ့စစ်မြေပြင်မှာတော့တော်လိုင်းတပ်ကအသာစီးရနေတယ်လို့မျိုးကန်တွေကရော KNDF ကပါ VOE ကိုပြောပါတယ်မနေ့ကလွိုင်ကော်တက်ကတော်ဝင်းထဲမှာတက်ဆွဲထားတဲ့တက်မ66လောက်ခန်းခမရ425နဲ့ခမရ6တရင်တို့ကိုအပိသက်ချေမုံသိမ့်ပိုင်နိုင်ခဲ့တယ်လို့ KNDF ကလည်းသတင်းထုတ်ပြန်ထားပါတယ်တိုက်ပွဲအတွင်းမှာစစ်ကောင်စီတပ်ရဲမှုဒုတက်ရဲမှုများအပါအဝင်တပ်ဖွဲ့ဝင်130ကျော်တည်ဆုံးပြီးတော့ခရမ်းလက်နက်မျိုးစုံ128လက်နဲ့38ဦးကိုဖမ်းမိသလိုတပ်ခွဲမှုကောင်းမြတ်ကို G4659 ဦးစီးတဲ့စစ်ကောင်စီတပ်သား32ဦးကလက်နက်ချခဲ့ကြောင်းသူတို့ကိုကောင်းစွာထိန်းသိမ်းစောင့်ရှောက်ထားကြောင်းလဲ KNDF ကပုံနဲ့တကွသတင်းထုတ်ပြန်ထားပါတယ် KNDF ဘူပြည်ညာရေးတာဝန်ရှိသူတားရဲဆိုကတော့ KND တော်လိုင်းအင်အားစုတွေကလွိုင်ကော်မျိုးကိုသိမ်းပိုက်ဖို့လုပ်နေပြီမို့စစ်ကောင်စီလက်အောက်ခံတပ်ဖွဲ့ဝင်တွေအချိန်ရှိတုန်းလက်နက်ချပြီးတော့လာရောက်ပူးပေါင်းမှုဖိတ်ခေါ်ပါတယ
်စစ်ကောင်စီအောက်မှာတာဝန်ထမ်းဆောင်နေတဲ့စစ်သားတွေရဲတွေအားလုံးကိုပြောချင်တာကတော့ပြည်သူနဲ့အများဆုံးလာရောက်ပူးပေါင်းပါတော်လိုင်းတပ်ဖွဲ့တွေဒါလည်းကမျိုးကိုတင်ပိုက်ဖို့တုံနေပြီပေါ့နော်အချိန်ရှိတုန်းမှာလက်နက်ချပြီးတော့ကျွန်တော်တို့တော်လိုင်းတပ်ဖွဲ့တွေနဲ့ပူးပေါင်းပါပြည်သူနဲ့ပူးပေါင်းပါအဲ့ဒါဆိုရင်လို့ရှိရင်ပြည်သူတွေရောတော်လိုင်းတပ်ဖွဲ့တွေအားလုံးကရောပြည်သူနဲ့ပူးပေါင်းတဲ့လူကိုဟောပေါ့နော်ကြည့်မြောက်ပြီးတော့ဆူချမဲ့အပြင်ပေါ့နော်တကယ်တော်လန်ရေးအောင်မြင်ဖို့အတွက်ပါဝင်ကူညီတဲ့လူတွေအဖြစ်နဲ့ကျွန်တော်တို့အမှတ်တမ်းတင်ထားပါမယ်ပေါ့နော်အားလုံးပေါ့နော်ကြည်ကြည်ရှူရှူနဲ့လာရောက်ပူပေါင်းပါပေါ့နော
်စစ်ကောင်စီတပ်ဟာလိုက်ကော်မျိုးပေါ်မှာအဓိကကြတဲ့ဌာနဆိုင်ရာနဲ့ရဲစခန်းအနီးတစ်ဝိုက်လောက်မှာပဲနေရာယူထားနိုင်တာဖြစ်ပြီးတော့အဲ့ဒီကနေအဝေးကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေသလိုလေရင်နဲ့ပဲဘုံကျဲနေတာဖြစ်ကြောင်းလည်းပြောပါတယ်ခင်ဗျာ
လိုက်ကောမျိုးသိန်းတိုက်ပွဲကစစ်ကောင်စီတက်လက်လက်ချပူပေါင်းမှုတောင်းဆိုတာကိုကိုရနိုင်ပြပြခဲ့တာပါအခုတော့ဒီညအစီအစဉ်နဲ့ဆုံးမသက်ခင်သတင်းချင်းချုပ်မဆုမြတ်မှုပြပြပေးပါဦးခင်ဗျာ
တရုတ်နိုင်ငံနယ်စပ်မြန်မာနိုင်ငံရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်တရုတ်နိုင်ငံဘက်ဝင်ရောက်ခိုလှုံတဲ့မြန်မာနိုင်ငံသားတချို့ရှိတယ်လို့တရုတ်အစိုးရကပြောကြားလိုက်ပါတယ်တရုတ်နိုင်ငံနဲ့ဝင်ရောက်ပုံခွေရတဲ့အထီးအရီသူတွေအန်တီယာဖြစ်အောင်လုပ်တဲ့လုပ်ရမှန်သမျှရှုံချတယ်လို့တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရကဒီကနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောကြားသွားတာပါဒီမြန်မာနိုင်ငံမြောက်ပိုင်းမှာတိုက်ပွဲတွေစဖြစ်ခဲ့ကတရုတ်ပိုင်းနဲ့တဲကိုဝင်ရောက်ခိုလှုံတဲ့မြန်မာနိုင်ငံသားတချို့ရှိတယ်ဆိုပြီးသူကပြောပါတယ်တရုတ်နိုင်ငံကဒီစစ်ရေးစေတနာမှန်နဲ့လူသားချင်းစာနာစိတ်ကြောင့်မို့လို့ခိုလှုံချင်သူတွေအတွက်ကိုလည်းစနစ်တကျစီစဉ်ပေးထားတယ်လို့ပြောပါရရှင်
ကျေးဇူးပါမဆင်မြတ်မွေအခုလိုသတင်းချင်းချုပ်ပြီးမှာတော့ဒီညချက်သားရင်းညအစီအစဉ်ကတော့ဒီမှာပဲပြီးဆုံးသွားပါပြီဒီညအတွက်အစီအစဉ်ထုတ်လွှင့်မှုကကိုစံကျော်ပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နယ်ရော့ဘတ်ဘတ်စတူဖြစ်ပါတယ်ဒီညအစီအစဉ်ခုကတော့ကျွန်တော်ဝင်းမြမှာ view ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်စပိုင်းဆိုင်ရာချွေးရင်ချက်ရှိခဲ့တာအတွက်လည်းအားလုံးကိုအထူးပဲတောင်းပန်ပါတယ်ခင်ဗျာThis program has come to you from the Voice of America.